Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဩဂတ်လ30ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းမီတာ25 32 51နဲ့လိုင်းမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေဖြစ်ပါတယ်ခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်ကတော့ဝင်းမဲမှာကိုသားညိဦးနဲ့ဒီနေ့ထိတ်တန့်ရသတင်းတွေကိုပြောပြပေးမှာပါဟာရီကိန်းမုန်တိုင်းဒိုရီယန်ဟာအလွန်ကြီးမားတဲ့မုန်တိုင်းကြီးဖြစ်လာနိုင်တယ်လို့ထုတ်ပြန်ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့လည်းဒီဟာရီကိန်းမုန်တိုင်းကြီးကြောင့်သူ့ရဲ့ပိုလန်ခီးစဉ်ကိုရုတ်တရက်ဖျက်သိမ်းလိုက်ရပါတယ်။အမေရိကန်အနေနဲ့အာကာသမှာစိုးမှုဖို့အာကာသစစ်ဌာနချုပ်ကိုဖွင့်လှစ်လိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားထူးခြားတဲ့သတင်းတွေကိုကြောပြပေးမှာပါကိုရနိုင်ရေ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနောက်ဆင်ရမယ့်အထဲမှာတော့သမ္မတထရန့်နဲ့တွေ့ဆုံချိန်မှာကချင်လူလူတွေနဲ့ကချင်ပါခရီးရန်ဘာသာဝင်လူအခွင့်အရေးချုပ်ဖောက်ခံရတာနဲ့ပတ်သက်ပြီးတော့ပြင်ပြခဲ့တာကြောင့်တပ်မတော်ဘက်ကတရားစွဲခံထားတာနဲ့ပတ်သက်ပြီ
းကျွန်တော်ကဒီနှစ်နာစီခင်းတဲ့ဒီဟိုဆန့်ကျင်တဲ့ဘောမျိုးနဲ့ပြောချင်မှုပဲလေဒီဆော့ဘူ constructive ဆိုင်နဲ့ကျွန်တော်အပြုတဘောပုံစံနဲ့ပြောလာချင်ပါတယ်ဒါကြောင့်မို့ကျွန်တော်တာဝန်ခံပါတယ်ဒါကိုတာဝန်ယူရပါတယ်
ကချင်နချင်းခရီးရန်အဖွဲ့ချုပ် KBC ဥက္ကဋ္ဌတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆန်ဆွန်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနောက်ဆင်ရမှာဖြစ်ပါတယ်ဒါပြင်ထိုင်းနိုင်ငံမှာတရုတ်လုံငန်းရှင်တူတပ်ဖြတ်ခံမှုနဲ့ဆက်လင်းပြီးတော့ဒီမြန်မာလူသမားတို့ဖန်ခံလာတဲ့အကြောင်းတခါအမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲကအမေရိကန်ကလယ်သမားတွေပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနေသလဲဆိုတာအပါအဝင်ဇင်ဘာဝေနိုင်ငံကစီးပွားရေးကကလေးငယ်တွေအပေါ်မှာရောဘလို့ရိုက်ခတ်မှုတွေဖြစ်နေသလဲစတာတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီကြောင်းနေတိုင်းကမှာနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညိုတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
ဟာရီကိန်းမုန်တိုင်းဒိုရီယန်ဟာဒီနေ့နှောင်းပိုင်းမှာအလွန်ကြီးမားတဲ့မုန်တိုင်းကြီးဖြစ်အားကောင်းလာနိုင်တယ်လို့အမေရိကန်မြို့သားဟာရီကိန်းစင်တာကဒီနေ့ထုတ်ပြန်လိုက်ပါတယ်ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဘာဟားမတ်စ်နိုင်ငံအနောက်မြောက်ပိုင်းကိုဖြတ်နေပြီးဖလိုရီဒါကျွန်းဆွယ်ကိုဒီစနေတနင်္ဂနွေတဲချိတ်ကလာချိန်မှာလဲအလွန်အလွန်အန္တရာယ်ပြင်းထန်တဲ့အဆင့်မှာဆက်ရှိဖို့များတယ်လို့ဒီဟာရီကိန်းစင်တာကထုတ်ပြန်လိုက်တာပါဘာဟားမတ်စ်အစိုးရအနေနဲ့ဒီဟာရီကိန်းစောင့်ကြည့်ရေးအတွက်ထုတ်ပြန်ထားတယ်လို့ဖလိုရီဒါပြည်နယ်ဥက္ကဋ္ဌရေးမှူးရွန်ဒီဆန်တစ်ကလည်းပြည်နယ်တစ်ခုလုံးမှာရေးပေါ်ခြင်းနဲ့ကြေညာထားပြီးဖြစ်ပါတယ်ဒိုရီယန်ဟာဒိုရီယန်ဟာရီကိန်းမုန်တိုင်းမိုးရွာသွန်းမှုကြောင့်အဆက်အန္တရာယ်ကြီးတဲ့ရုတ်တရက်ရေလွှမ်းမှုတွေဖြစ်လာနိုင်တယ်လို့လည်းဒီဟာရီကိန်းစင်တာကသတိပေးထားပါတယ်လက်ရှိမှာဒီဟာရီကိန်းမုန်တိုင်းဟာအမြင့်ဆုံးလေတိုက်နှုန်းတစ်နာရီ102မိုင်ကျော်နဲ့ရွေ့ရှားနေပြီးတနင်္လာနေ့စောစောမှာဖလိုရီဒါအရှေ့တောင်ဘက်ကိုပြင်းအားဆင့်လေမုန်တိုင်းကြီးအဖြစ်လေတိုက်နှုန်းတစ်နာရီကိုအနည်းဆုံးမိုင်ပေါင်း130နှုန်းနီးပါးနဲ့ဝန်တိုက်သွားနိုင်တယ်လို့ခန့်မှန်းထားပါတယ်ဒီပြင်းအားဆင့်လေဟာရီကိန်းမုန်တိုင်းအနေနဲ့အပြည့်အစုံအကြီးအကျယ်ဖြစ်စေနိုင်ပြီးအိမ်တွေဈေးဆိုင်တွေကိုဖျက်ဆီးကလမ်းတွေပါပြတ်ထွက်ပြီးသစ်ပင်တွေပြိုလဲမီးတွေပြတ်တောက်သွားနိုင်တယ်လို့ကြမ်းကျင်သူတွေကဆိုနေပါတယ်ခင်ဗျ
ဒုတိယကမ္ဘာစစ်စတင်ခဲ့တဲ့နှစ်80ပြည့်အထိမ်းအမှတ်ဖြစ်တဲ့ပိုလန်မှာကျင်းပမဲ့ခန်းနာတွေကိုတွားတက်ရောက်မဲ့စီစဉ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပယ်ဖျက်လိုက်ပါတယ်။ Caribbean ဒေသကနေပြီးတော့ Florida ပြည်နယ်ဘက်ကိုဥတီလာနေတဲ့ Dorian Hurricane မုန်တိုင်းအရေးအယုံဆိုင်နိုင်ဖို့အတွက်ဝါဆောမြို့မှာကျင်းပမဲ့ခန်းနာတွေကိုသူ့ရဲ့စာဒုတိယသမ္မတ Mike Pence ကိုလွှတ်မယ်လို့သမ္မတထရန့်ကပြောပါတယ်။မုန်တိုင်းဟာတိတ်ကိုကြီးမားမဲ့ပုံရှိနေရမလို့သူ့အနေနဲ့တိုင်းပြည်မှာရှိနေဖို့တိတ်ကိုရေးကြည့်တယ်လို့လည်းဆိုပါတယ်။American Virgin ကျွန်းစုတွေကိုလွန်ခဲ့တဲ့နှစ်ရက်ကဝင်တိုက်ခဲ့တဲ့ Dorian မုန်တိုင်းဟာ Florida အရှေ့ဘက်ကန်ယူဒန်ဘက်ကိုပြင်းအားအဆင့်၄နဲ့တင်းလာနေညမှာဝင်တိုက်မယ်ဆိုပြီးခန့်မှန်းထားပါတယ်။အဲ့ဒီရက်ဟာသမ္မတ Trump ပိုလန်ကနေပြီးတော့ပြန်လာဖို့စီစဉ်ထားတဲ့ရက်ဖြစ်ပါတယ်။ Hurricane မုန်တိုင်းလမ်းကြောင်းပေါ်ကလူလူဘေးကင်းလုံခြုံရေးဟာသူ့ရဲ့အကြီးမားဆုံးဦးစားပေးကိစ္စဖြစ်ပြီးတော့တိတ်မကြခင်ကာလမှာပိုလန်ကိုလာဖို့အစီအစဉ်ပြန်လုပ်ပါမယ်လို့ပိုလန်သမ္မတ Andrzej Duda ကိုဖုန်းဆက်ပြီးတော့သူပြောတဲ့အကြောင်းသမ္မတ Trump ကပြန်ပြောပါတယ်။သမ္မတ Trump ရဲ့ပိုလန်ခီးစင်တာဖြစ်ခဲ့မယ်ဆိုရင်တော့အမေရိကန်နဲ့ပိုလန်ကြားစီးပူးပေါင်းဆွေးနွေးမှုပိုပြီးတော့တိုးမြင့်လာတာကိုအထူးပေါ်လင်ထင်ရှားစေမှာလည်းဖြစ်ပါတယ်ခင်ဗျာ
။အာကာသမှာအမေရိကန်စစ်တပ်ရဲ့အဆုံးစွန်ဆိုးမှုကိုကာကွယ်ဖို့ဆိုပြီးအမေရိကန်အာကာသကုတ်ကဲမှုစစ်ဌာနချုပ်ကိုမနေ့ကြတာပရိကဖွင့်လှစ်လိုက်ပါတယ်။သမ္မတအင်ဂျီရောနှင်းစီဥယျာဉ်ထဲမှာလုပ်တဲ့စစ်ဌာနချုပ်သစ်စတင်ထူထောင်တဲ့အခါနာမှာသမ္မတဒေါ်နယ်ထရမ့်ကဒီနေ့ဟာအမေရိကန်နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးမှာအာကာသရဲ့အထူးအရေးပါမှုကိုအတိအမှတ်ပြုလိုက်တဲ့သမိုင်းဝင်နေ့တစ်နေ့ဖြစ်တယ်လို့ပြောသွားပါတယ်။ဒီစစ်ဌာနချုပ်တွေဟာအာကာသမှာအမေရိကန်ဂျိုးစီးပွားတွေကိုအကာအကွယ်ပေးတဲ့နေရာမှာတိုးတက်လာမယ်လို့စစ်ဘက်ကမျှော်လင့်ထားပါတယ်။ရုရှားနဲ့တရုတ်တို့ကပြင်းထန်ပိုပြီးလှုပ်ဆောင်လာနေရတဲ့အများအမေရိကန်ကာကွယ်ရေးအာကာသကာကွယ်ရေးကိုပြန်လည်ဖွဲ့စည်းဖို့နဲ့ဤပညာပိုင်းတိုးတက်လာစေဖို့ရည်ရွယ်ပြီးဒီအာကာသကုကဲမှုစစ်ဌာနချုပ်တွေကိုဖွင့်လှစ်လိုက်တာပါ။ ကျွန်တော်တို့ရဲ့တိုင်ဘက်တွေဟာကမ္ဘာပတ်လမ်းကြောင်းမှာဤပညာအသစ်တွေနဲ့လက်နဲ့တက်ဆင်နေကြမြေပြင်ဆက်ဆင်ရေးတွေအတွက်ရောနိုင်ငံအတွင်းကျွန်တော်တို့ရဲ့လူနေထိုင်မှုဘဝအတွက်ပါအထူးကြီးပါတဲ့အမေရိကန်ဂျိုတုတွေကိုပြစ်မှတ်ထားလာနေကြတယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်။တကယ်တော့အာကာသထဲမှာကာကွယ်စွမ်းရည်တိုးမြင့်မှုလိုတယ်ဆိုတာအမေရိကန်ကာကွယ်ဝင်ကြီးအဆက်ဆက်ကအထူးထောက်ပြပြောဆိုလာတာကြားပါပြီ။ဒါပေမဲ့အမေရိကန်ဘက်ကနေအာကာသထဲမှာပြန်ပြီးရုရှားတုတ်ထက်သာအောင်နောက်ဆုံးကြိုးပမ်းနေတာဖြစ်ပါတယ်ခင်ဗျ။
ထိုင်ဝမ်နဲ့အမေရိကန်ဆက်ဆံရေးဟာကြုံခဲ့ဘူးသမျှမှာအကောင်းဆုံးအခြေအနေကိုရောက်နေတယ်လို့ထိုင်ဝမ်နိုင်ငံရေးဝန်ကြီးကထုတ်ဖော်ပြောလိုက်ပါတယ်။ထိုင်ဝမ်နိုင်ငံရေးဝန်ကြီးဂျိုးဆက်ဝူကအမေရိကန်နဲ့တရားဝင်ဆက်ဆံရေးမရှိထားပေမဲ့အမေရိကန်အနေနဲ့နိုင်ငံတကာရေးတွေမှာထိုင်ဝမ်စိုးရရဲ့အခန်းကဏ္ဍကိုတံပိုးထားအသိအမှတ်ပြုထားတယ်လို့ဒီနေ့မှပြောဆိုသွားတာပါ။ထိုင်ဝမ်နိုင်ငံရေးဝန်ကြီးဝူကအမေရိကန်နဲ့ထိုင်ဝမ်ဆက်ဆံရေးဟာလုံမဲ့ကောင်းမွန်နေတယ်လို့အများစုကကဲဖြတ်ထားတာကိုသူသဘောတူရဲ့အကြောင်းနဲ့အရင်ကြုံခဲ့ဘူးသမျှအခြေအနေတက်ကိုကောင်းနေတဲ့သဘောမှရှိတယ်လို့ VOA နဲ့အင်တာဗျူးတစ်ခုမှပြောဆိုပါတယ်။အခုလိုပြောရမှာနိုင်ငံရေးဝန်ကြီးဟူကမကြာခင်တုန်းကအမေရိကန်လက်နက်ဒေါ်လာ12တန်းဖို့အထိတိုးပြီးတော့အမေရိကန်ကထိုင်ဝမ်ကိုရောင်းပေးခဲ့တာအရင်ထက်ပိုပြီးတော့အဆင့်ပြင်းတဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်တာထိုင်ဝမ်သမ္မတကိုဇွန်လလတုန်းကအမေရိကန်ကိုဖိတ်ခေါ်ခဲ့တာတွေကိုပြန်ပြီးထောက်ပြခဲ့ပါတယ်တကယ်တော့အနာမကတ်နေတဲ့တရုတ်နိုင်ငံရဲ့စီးရီးချင်းကြောင်းမှုတွေတောက်လျှောက်ခံနေရတဲ့ထိုင်ဝမ်အနေနဲ့အမေရိကန်နဲ့နီးကပ်တဲ့ဆက်ဆံရေးကြောင့်အခုလိုမျိုးစီးရီးတန်တမာရေးထောက်ပံ့နေရရှိနေတယ်လို့သုံးသပ်မှုတွေကလည်းရှိပါတယ်ကျွန်ရင်သူတွေကလည်းအခုလိုမျိုးအထောက်ပံ့မျိုးကိုထိုင်ဝမ်အနေနဲ့အခြားနိုင်ငံအများစုကနေရဖို့ခက်ခဲတယ်။ဘာကြောင့်လဲဆိုတော့ဒီနိုင်ငံတွေအနေနဲ့ထိုင်ဝမ်စားတရုတ်အစိုးရကိုအသိမှတ်ပြုနေရတာကြောင့်ပါလို့ဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ကတရားဝင်ဆက်ဆံရေးကိုတော့ထိုင်ဝမ်စားတရုတ်အစိုးရနဲ့ထားရှိပေမဲ့လက်တွေ့ကုံရွေးပိုင်းမှာတရုတ်နဲ့ပြည်ပခဖြစ်နေပြီးတော့တရုတ်နိုင်ငံရဲ့ပင်လယ်ရေကြောင်းချက်ထွင်မှုတွေကိုလည်းဆန့်ကျင်တော့ရေတပ်သင်္ဘောတွေဆလွတ်တာတွေလည်းရှိနေပါတယ်ခင်ဗျာ။
အန္တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ95 kHz 1196 32 kHz 9300ည51 kHz 585တို့အပြင်စနေတနင်္ဂနွေမှာ190 kHz 1509ကနေပြောင်းထုတ်လည်ပေးပါရစေ
VOA American အသင်းနဲ့ American အသံနဲ့တောက်ကြနေညဘက်သတင်းတွေကိုဆက်ကြေညာပေးနေပါတယ်ဟောင်ကောင်မှာစနေနေ့ကျရင်ဆန္ဒပြပွဲကြီးလှုပ်ဖို့စီစဉ်ထားချိန်မှာပဲထင်ရှားတဲ့ဒီမိုကရေစီရေလှုပ်ရှားသူ3ဦးကိုဟောင်ကောင်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဆန္ဒပြပွဲတွေကတော့ခွင့်ပြုချက်မရတဲ့အတွက်စီစဉ်ထားသူတွေကဖျက်ထားပြီးသားဖြစ်ပါတယ်။ဒီမိုစစ်တိုနိုင်ငံရေးပါတီထူထောင်သူဂျော့ရှွာ1ကိုဇွန်လ21ရက်နေ့ကခွင့်ပြုချက်မရပဲဆန္ဒပြပွဲတစ်ခုကိုစီစဉ်ခဲ့တယ်ဆိုတဲ့တန်တရားနဲ့ဒီကနေ့ဖမ်းလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီမိုစစ်တိုပါတီဝင်နောက်တူဖြစ်တဲ့အက်နီရှောကိုတော့ရုပ်တဲဖြစ်ခဲ့တဲ့စူဝေးမှုတစ်ခုကိုစီစဉ်တယ်ခွင့်ပြုချက်မဲ့စူဝေးမှုတစ်ခုမှာတိလျက်နဲ့ပါဝင်တယ်ဆိုတာလည်းတန်တရားနဲ့ဖန်ထားပါတယ်။2014ခုနှစ်ကဟောင်ကောင်တမျိုးလုံး89ရက်ကြာရပ်ဆိုင်သွားခဲ့တဲ့ထိထုတ်ရှားမှုကိုတည်ထားကြတဲ့ဒီမိုကရေစီအပြည့်အဝရရှိရေးတောင်းဆိုဆန္ဒပြပွဲတွေအတွင်းဂျိုရှွာ1ဟာထင်ရှားတဲ့ခေါင်းဆောင်တူဖြစ်ပါတယ်။သူဟာတရားရုံးကိုမထေမဲ့နဲ့လုံမှုနဲ့သတင်းငါပတ်ကြာထောင်ချခဲ့သေးပြီးပြီးခဲ့တဲ့ဆန္ဒကမှပြန်လွတ်လာတာပါ။ဟောင်ကောင်လွတ်လပ်ရေးလွတ်လာတဲ့ National Party ကိုထူထောင်သူတူဖြစ်တဲ့ Andy Chan ကိုတော့အဓိကရုံးတွေမှာပါဝင်ခဲ့တဲ့ဇူလိုင်17ရက်နေ့ဆန္ဒပြပွဲတစ်ခုတွင်ရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ခဲ့တယ်ဆိုတဲ့တန်တရားနဲ့ချက်တာပြင်းတွေကဖမ်းဆီးခဲ့ပါတယ်။အများအားဖြင့်ငင်းချက်နဲ့ဆန္ဒပြပွဲတွေစဖြစ်ခဲ့တဲ့ဇွန်လကလေးကဆိုရင်ရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့ဆန္ဒပြသူ900လောက်ရှိနေပါပြီခင်
ဗျ။အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပြန်လည်ယူသိမ်းလိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့ပါကစ္စတန်နိုင်ငံသားထောင်ပေါင်းများစွာဒီကနေ့ဆန္ဒပြချီးကျက်ကြပါတယ်။ပါကစ္စတန်နိုင်ငံတော်တချင်းနဲ့ကက်ရှမီးယားဒေသတချင်းတွေကိုနိုင်ငံပိုင်သတင်းဌာနကနေပြီးတော့မိုးလဲပိုင်းတွေကထုတ်လွှင့်တဲ့အချိန်မှာတော့နိုင်ငံတော်မော်တော်ယာဉ်တွေမိနစ်အတော်ကြာအောင်ရပ်ထားခဲ့ကြပါတယ်။ Islamabad မြို့တော်မှာလုပ်တဲ့လူလူစုဝေးပွဲမှာဝန်ကြီးချုပ် Imran Khan ကဒီကနေ့ဒီနေရာကနေပြီးတော့ပါလိုက်တဲ့သတင်းစကားကတော့ကက်ရှမီးယားလူထုလွတ်လပ်မှုမရမချင်းသူတို့နဲ့အတူကျွန်တော်တို့အတူတကွရပ်တည်မယ်ဆိုတာပါပဲဆိုပြီးတော့ပြောသွားပါတယ်။အိန္ဒိယနိုင်ငံမှာမွတ်စလင်အများစုနေထိုင်တဲ့တခုတည်းသောဒေသဖြစ်တဲ့ကက်ရှမီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုရုပ်သိမ်းလိုက်တာနဲ့အတူညမထွေရမိတ်ထုတ်ပြန်ထားလို့ဆက်သွယ်ရေးတွေကိုလည်းဖျက်တောက်ထားတာကြောင့်ကက်ရှမီးယားဒေသကတန်ပေါင်းများစွာဟာကဘာကြီးနဲ့ဆက်သွယ်ပြတ်နေပါတယ်။နိုင်ငံရေးကောင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနဲ့အရပ်ဖက်လူမှုအဖွဲ့အစည်းဝင်တွေစုစုပေါင်း4000နီးပါးအဖမ်းခံထားရတယ်လို့အိန္ဒိယသတင်းမီဒီယာတွေမှာဖော်ပြပါတယ်။ကက်ရှမီးယားဒေသမှာအခုလိုမျိုးလုပ်ရတာဟာအဲ့ဒီဒေသရဲ့ဖွံ့ဖြိုးတိုးတက်မှုဖြစ်အတွက်ဖြစ်ပြီးတော့အားလုံးအတွက်အကျိုးရှိမှာဖြစ်စီတယ်ဆိုပြီးတော့အိန္ဒိယဆူရကတော့ကာကွယ်ပြောဆိုထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံဘီဂျင်းမြို့တော်ခြေဆိုင် The Wall Street Journal ကသတင်းတောက်2ရဲ့သတင်းတောက်လုတ်ပိုင်ခွေသတင်းကိုအစ်စ်တိုးပေးဖို့တရုတ်အာဏာပိုင်တွေကညှင်းလိုက်ပါတယ်။ဒါကြောင့်လဲသမရရှိချင်းဖြစ်တဲ့ Communist Party နိုင်ငံရေးအကြောင်းတောက်လျှောက်ရေးလာတဲ့သတင်းတောက်ကိုတိုင်းပြည်ကလည်းညှင်းထုတ်လိုက်တဲ့သဘောပါပဲ။ မကောင်းတဲ့ရည်ရွယ်ချက်နဲ့တရုတ်နိုင်ငံကိုထိုးနှက်တိုက်ခိုက်တဲ့တချို့ပြည်ပသတင်းတောက်တွေကိုလက်မခံဘူးလို့စင်ကာပူသတင်းတောက်ချွန်ဟန်ဝေါ်နဲ့ပတ်သက်ပြီး Facebook မင်းနဲ့မေးခွန်းကိုတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ပြန်ဖြေပါတယ်။သမရရှိရဲ့ညီကိုဝန်ကွယ်ငွေမဲခွာချတာနဲ့ရာဇဝတ်ကမ်းကြီးတစ်ခုလိုတန်လျာရှိထားတဲ့အဖွဲ့အစည်းအခြေဆက်ရှိနေနိုင်ပွဲအကြောင်းဩစတြေးလျရဲ့စုံစမ်းစစ်ဆေးမှုတစ်ခုနဲ့ပတ်သက်ပြီးသတင်းတောက်ဝန်ကပူးတွဲရေးသားခဲ့တာတလားအကြာပြည်တဲ့နောက်သူ့ရဲ့သတင်းတောက်လုပ်ပိုင်ခွင့်ကိုတည်တံ့တိုးမပေးတဲ့ကိစ္စဖြစ်လာတာပါ။ The Wall Street ဂျာနယ်ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Dow Jones ကုမ္ပဏီကဒီကိစ္စကိုကင်တွယ်နေတယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ပြောမထားပါဘူး။သတင်းတောက်ဝန်ကိုယ်တိုင်ကတော့မှတ်ချက်ပေးပြောဖို့ညှင်းခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားခေါင်းဆောင်ကီဂျွန်အန်ရဲ့အာဏာပိုကြီးသွားအောင်လို့တိုင်းပြည်ရဲ့အကြီးအကဲဖြစ်တဲ့ဖွဲ့စည်းအုပ်ချုပ်ပုံမှာပြောင်းလိုက်တာကိုလွှတ်တော်ဘက်ကနေပြီးတော့အတည်ပြုပေးလိုက်ပြီလို့အစိုးရသတင်းဌာနကနေပြီးတော့ကြေညာသွားပါတယ်။တကယ်တော့ဇူလိုင်လတုန်းကမြောက်ကိုရီးယားရဲ့အခြေခံဖွဲ့စည်းပုံအုပ်ချုပ်ပုံအသစ်ထဲမှာကီဂျွန်အန်ကိုနိုင်ငံအကြီးအကဲနဲ့ကာကွယ်ရေးဥစည်းချုပ်ဖြစ်တဲ့တရားဝင်သတ်မှတ်ပေးခဲ့ပြီးအခုလိုမျိုးလွှတ်တော်ဘက်ကနေပြီးတော့ဒီကနေ့မှထပ်ပြီးတော့အတည်ပြုပေးလိုက်တာဖြစ်ပါတယ်။ကီဂျွန်အမ်ကိုဥပဒေအရရင်ပေးခဲ့တဲ့နိုင်ငံကုစားပြုခေါင်းဆောင်နေရာမှာနိုင်ငံရေးရာအလုံးအတွက်တူတူသောအကြီးအကဲဖြစ်တဲ့အာနာတူပေးလိုက်တာဖြစ်တယ်လို့လွှတ်တော်အုပ်ထောက်ကိုကူကားပြီးတော့အစိုးရပိုင်းကစီအန်ဒီသတင်းဌာနကမေးကကြေညာပါတယ်။အခုလိုဖွဲ့စည်းပုံအသစ်မှာအာနာတူပေးလိုက်တာကအမေရိကန်နဲ့ညီငယ်ရေးသဘောတူညီချက်ရအောင်လို့ပြည်စည်းရေးအတွက်ရွေးတာဖြစ်နိုင်တယ်ဆိုပြီးတော့သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ
။အစိုးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညိုတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်ရဲ့ internet ဆောင်မြင်တာဖြစ်တဲ့ burmese.voenews.com မှာလူနေတဲ့ချိန်နဲ့တပြိုင်တည်းနိုင်ရနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်စီးရီးပရိကတွေဖြစ်ပြင်းထန်နေတဲ့တိုင်းရင်းသားဒေသတွေမှာညီညာရေးပေါ်ဆောင်နိုင်ဖို့ညီညာသွားလှူရှားဆောင်ရွက်နေသူတွေကိုစစ်တပ်ကမတရားဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုထောင်ချဖို့ကြိုးပမ်းမှုဟာညီညာရေးဖြစ်စဉ်ကိုပြပြအောင်ရည်ရွယ်ချက်ရှိရှိနဲ့လှုံ့ဆော်မှုဖြစ်တယ်လို့တရားစွဲခံနေရတဲ့ဒီကချင်ညီညာရေးလှုံ့ဆော်သူတွေကပြောဆိုလိုက်ပါတယ်ကချင်ရေးလှုံ့ဆော်သူတွေကိုရှေ့လာမဲ့သတင်းပတ်ထဲမှာစင်ပြတ်ချဖို့တရားစွဲနိုင်ရေးပုံမှန်တက်ဖို့ကြိုးပမ်းနေမှုတွေစစ်တပ်ကဆောင်ရွက်ဖို့ရှိနေချိန်မှာပဲအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒီကြောင့်အပြည့်စုံကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကချင်တိုင်းသားလက်နက်ကိုင်တပ် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြားကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေနှစ်ရှည်လာများဖြစ်ပွားနေခဲ့ပြီးတော့အခုချိန်ထိကလည်းစစ်မီးမငြိမ်းနိုင်သေးတဲ့အနေအထားမှာတော့စစ်ဘေးဒုက္ခသည်တွေအရေးနောက်ကချင်စစ်အတွင်းမှာလူခွေချိုးဖောက်ခံရမှုစတာတွေကိုနိုင်ငံတကာနဲ့မြန်မာပြည်သူတွေသိရှိနိုင်အောင်ငြိမ်းချမ်းစွာလှုပ်ရှားဆောင်ရွက်နေသူတချို့အခုလက်တလောမှာကိုတရားစွဲဆိုခံရအမှုရင်ဆိုင်နေရတဲ့အနေအထားဖြစ်နေတာပါပြီးခဲ့တဲ့ဇွန်လကအမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်တွေ့ဆုံဝင်ရခဲ့တဲ့အချိန်ကချင်ပြည်နယ်အတွင်းကခရီးရန်ဘာသာဝင်တွေနဲ့ကချင်လူလူကြုံနေရတဲ့လူခွေချိုးဖောက်မှုအခြေအနေတွေကိုတင်ပြခဲ့တဲ့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်က KBC ဥက္ကဋ္ဌသိခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုတပ်မတော်ကနေဥပဒေအရတရားစွဲဆိုအရေးယူနိုင်ဖို့စူးစမ်းနေတာပါကချင်ပြည်နယ်မြကြီးနားတရားရုံးမှာတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်းထိုက်ကနေပြီးတော့ဒေါက်တာကလမ်ဆမ်ဆောင်အပေါ်မှာပြည်မှုဆိုင်ရာဥပဒေပုံမှန်200နဲ့အရေးယူနိုင်ရေးဥတိုင်လျှောက်ထားတဲ့အပေါ်မှာတော့လာမယ့်စက်တင်ဘာလ9ရက်နေ့မှာသူ့ကိုဘလို့ဥပဒေပုံမှန်မျိုးနဲ့ဆွဲဆိုမယ်ဆိုတာကိုတရားဝင်အကြောင်းကြားလာဖို့ရှိတယ်လို့ကချင်နေချင်းခရီးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌသိခါတော်ရဆရာတော်ဒေါက်တာကလမ်ဆောင်ဆောင်က VOA မြန်မာပိုင်းကိုပြောပါတယ်
။ဟုတ်တယ်ဟိုကိုရနေ့မှာဗာဥပဒေနဲ့ဆွဲမယ်ဆိုတော့ကိုကျွန်တော်တရားရုံးမှာတည်ရမယ်။ဆိုတော့အဲ့ဒီတရားရုံးမှာဈာမသူတို့ပုံမှန်ကိုကျွန်တော်တို့ဟိုတည်မယ်ဆိုတော့အဲ့ဒီဆွဲတဲ့ပုံမှန်အပေါ်မှာကျွန်တော်တို့ကဟိုဖြည့်ရှင်းတော်ဘူးလို့ရှိတာပေါ့။
အခုလိုမျိုးတက်မတော်ဘက်ကတရားဆွဲဆိုဖို့ဆောင်ရွက်ချက်အပေါ်မှာတော့ဒေါက်တာကလမ်ဆမ်ဆောင်ကအခုလိုသုံးသပ်ပါတယ်
။ဟုတ်ကဲ့ကျွန်တော်ကတော့အားလုံးပေါ့ဒီကျွန်တော်မြန်မာပြည်ဒီလွတ်လပ်ပြီးတရားမျှတတဲ့ဟောပေါ့ဒီနိုင်ငံဖြစ်စေချင်တာပေါ့လူတိုင်းပါတာတရားတိုင်းလည်းလွတ်လပ်လလပ်ကိုယ်ပွဲပြီးမှဟောပေါ့ဒီတွားချင်တာပေါ့ဆိုတော့ကျွန်တော်အနေနဲ့တော့ဒီကိစ္စကိုကျွန်တော်ဘက်ကလည်းဒီပြောဖို့ဟောအချက်လက်တွေရှိလို့ကျွန်တော်ပြောချင်ဖြစ်တာပေါ့အာကျွန်တော်ကဒီမျက်နှာစိတ်နဲ့ဒီဟိုဆန့်ကျင်တဲ့ဘောမျိုးနဲ့ပြောချင်မှုပဲမဟုတ်တဲ့နဲ့ဟိုတည်ဆောက်ဖို့ constructive ဆိုင်နဲ့ကျွန်တော်ဟိုအပြုတဘောပုံစံနဲ့ပြောလာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တာဝန်ခံပါတယ်တာဝန်ယူရပါတယ်
လာမယ့်စက်တင်ဘာလ2ရက်နေ့မှာတော့ကချင်စစ်ရှစ်နှစ်ပြည့်တဲ့အချိန်ပြည်တွင်းစစ်ရပ်ဖို့နဲ့စစ်ဆောင်ပြည်သူတွေအရေးငြိမ်းချမ်းစွာတိုးဖို့တင်ဆက်ခဲ့တဲ့အတွက်ပုံမှန်19နဲ့မြကြီးနားရဲစခန်းမှာတရားစွဲဆိုခံထားရတဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူစိုင်းနုပန်နဲ့ကိုပေါလူတို့နှစ်ဦးကိုကချင်ပြည်နယ်မြကြီးနားမြို့နယ်တရားရုံးကနေအပိသက်စီရင်ချက်ချဖို့ရှိနေပါတယ်ဒီပေါ်မှာတော့ပြည်တွင်းစစ်မီးငြိမ်းရေးနဲ့ဒုက္ခသည်တွေရဲ့အရေးငြိမ်းချမ်းစွာဆောင်ရွက်နေသူတွေကိုအခုလိုဥပဒေ
ပုံမှန်မျိုးနဲ့တရားဆွဲဆိုနေတာကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရည်ရွယ်ချက်ရှိရှိတမင်ပြပြအောင်လှုပ်ဆောင်မှုအဖြစ်တရားဆွဲဆိုခံထားရသူကချင်ငြိမ်းချမ်းရေးလှုပ်ရှားသူမဆိုင်မှုပံကရှုမြင်ပါတယ်အခုအစိုးရဘက်ကနေရင်းချမ်းရေးဆိုပြီးမှာတော့ပြောနေတယ်ပေါ့နော်ဒါပေမဲ့အတ္တကံစံစံကတော့ဟိုတို့ရဲ့အောင်ဆောင်ဖြစ်ပြီးပေါ့နော်သူကိုယ်တိုင်ကိုယ်ကမှမမျိုးတရားဆွဲဆ 个抓住了，姑姑人家来当，姑爷可以趁呢，有六成也百姓的在讲，我都不干你，把白皮皮抓住看的不，然后一成也安那白干的，你给三年不设定嘛，利润呢，现在的嘛政策定的了呗，抓住等在定在了。
大兵是不离不开的，平日里一看先杀的答应那地大的嘛，答应那人那该配的那三元木人那么定啊，路地大看你个盘子是谁的，第二木人的那三元木人那盘子躺下你那去的路，找那路矮人那带砖楼下都的下来，等俺老金牛表示木人数是宝马十七十个，那宝马超十超杀的宝马弟弟呢，第二岁数看你阿比罗一打出来了台见到你的嘛，人家已经那里十七年的那他宝马罗，古拉呢人家那个个所以没跟拍照，突破。ပြောဆိုနေကြခြင်းလည်းဖြစ်ပါလေရှင်
။မဆုံမပြောပြတော့တာဖြစ်ပါတယ်။အခုတစ်ခါတော့ထိုင်းနိုင်ငံမှာမြန်မာလူထုမှတချို့ဖမ်းဆီးခံရတဲ့အကြောင်းကိုပြောပြကြပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့ရန်ကဟန်39လမ်းမှာဖွင့်ထားတဲ့စားသောက်ဆိုင်မှာရောက်နေတဲ့တရုတ်နိုင်ငံကလုပ်ငန်းရှင်တဦးဖြစ်တဲ့အသက်50နှစ်အရွယ်ချန်ယီဟန်တပ်ဖြတ်ခံရမှုနဲ့မြန်မာလူထုမှ3ဦးကိုဖမ်းဆီးလိုက်ပါတယ်။ဒီစားသောက်ဆိုင်ဝန်ထမ်းတွေဖြစ်တဲ့မြန်မာနိုင်ငံသားအမျိုးသမီး3ဦးနဲ့အမျိုးသား4ဦးကိုဗန်ထောင်လန်ရရဲတပ်ဖွဲ့ကဝင်ပြီးတော့ရှာဖွေဖမ်းဆီးရမှာဩဂတ်လ30ရက်ဒီကနေ့မှာချွန်ပူရီခရိုင်ပတရားမြို့မှာအခုလိုဖမ်းဆီးလိုက်တာဖြစ်ပါတယ်ဒီကြောင်းပြည်စုံကတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့မှာဖွင့်ထားတဲ့စားတောက်ဆိုင်ကိုနောက်ထပ်လွှဲပြောင်းယူမဲ့တရုတ်လုပ်ငန်းရှင်တဦးနဲ့မြန်မာလူသမားတွေဟာဩဂတ်လ29ရက်နေ့ညကအချင်းများခဲ့ကြတာပါဒီနောက်မှာတော့လူသတ်မှုဖြစ်ပွားခဲ့ပါတယ်ဒီအချိန်နဲ့ပတ်သက်လို့ရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
ဘန်ကောက်မြို့မှာတရုတ်ပြည်ကဖွင့်ထားတဲ့စားတောက်ဆိုင်ပေါ့နော်အဲ့မှာကျွန်တော်မြန်မာဘာသာကအမျိုးသမီး3ဦးနဲ့အမျိုးသား4ဦးရှိနေတယ
်ဟုတ်
ကဲ့တော့အလုပ်ပိန်တဲ့အချိန်မှာသူတို့တွေဝိုင်းခွဲ့ပြီးမှစားတောက်နေကြတာပေါ့စားတောက်နေတော့အတော့စားတောက်နေတော့ကလေးတွေရဲ့ကိုသွားပြီးဟန်တာလားသူများနေလို့သွားဟန်တာလားဟန်တာတဲ့ခါမှာအဲ့ဒီမှာကျွန်တော်မြန်မာအလုပ်သားတွေကနေမှဝိုင်းဝန်းမှသူကြည့်ရမယ်လေကြောင့်အမှန်ကပွဲကြည့်ပြီးတုံ့ပြန်တာ
လူတက်မှုဖြစ်ပွားပြီးခြင်းမှာပဲမြန်မာရှစ်ပြောက်လူသမား9ယောက်ကထွက်ပြေးတိမ်းဆောင်သွားခဲ့တာကြောင့်ရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးခဲ့ရမှာဩဂုတ်လ30ရက်နေ့မှာတော့3ဦးကိုဖမ်းမိထားတယ်လို့လည်းဆိုပါတယ
်အချင်းဖြစ်တဲ့ညမှာပဲကလေးတွေကဟိုသူတို့ကြောက်လန့်ပြီးမှအစင်းလုံးမှလက်ထွက်ပြေးတိမ်းဆောင်သွားတဲ့ကြောင့်သူရဲတပ်ဖွဲ့ကလိုက်လံချာဖွေနေတာပေါ့ဒါဖွေတော့အဲဒီနေ့တော့သူတို့ကဘယ်မှာသွားပြေးဆိုရှင်ဘူးဒီခရိုင်ဖတ်ကြည့်ရမြို့မှာသူကကလေးတို့အားလုံးတို့အမျိုးသား၃ယောက်ကိုပဲသွားကြည့်တယ
်ဟုတ်ကဲ့
အဲ့ဒီအမျိုးသား၃ယောက်ကိုတော့ဖမ်းဆီးပြီးမှဟိုဆက်လက်ပြီးစစ်ဆေးနေတယ်ဆို
တည်ဆုံးသူဟာတရုတ်နိုင်ငံကလုပ်ငန်းရှင်တဦးဖြစ်ပြီးစားတောက်ဆိုင်လုပ်ငန်းတွေကိုလွှဲပြောင်းယူဖို့အတွက်ဆိုင်အခြေအနေတွေကိုလေ့လာရင်းအခုလိုမျိုးမြန်မာနိုင်ငံသားတွေနဲ့စကားများရပ်ဖြစ်ရတာကနေတည်ဆုံးခဲ့ရတာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံသားဆိုင်ပိုင်ရှင်ကပြောပါတယ်ခပ်ပြေးတိတ်ဆောင်နေစေမြန်မာလူသမားတွေကိုတော့ရဲတပ်ဖွဲ့ကလိုက်လံရှာဖွေဖမ်းဆီးနေတဲ့အကြောင်းထိုင်းရနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကနေတောက်တန်နေညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတစ်ခါတော့အမေရိကန်နိုင်ငံဘက်ကသတင်းပုတ်ကိုပြောပြကြပါတယ်။အမေရိကန်ဒီမိုကရက်တစ်ပါတီအတွင်းသမားအလောင်းနေရာအတွက်နောက်ကျရင်ရှင်ပြိုင်ကြမယ့်စကားဆက်ထုတ်ပွဲကိုစက်တင်ဘာလထဲမှာကျင်းပမှာဖြစ်ပါတယ်။အရင်ရှင်ပြိုင်ပွဲနှစ်ခုမှာပါဝင်ခဲ့ကြတဲ့သူတွေတဝက်လောက်ပြုတ်သွားခဲ့ပြီးနောက်ဆုံးစကားတင်10ယောက်လောက်ရှင်ပြိုင်ကြမဲ့ဒီပွဲကိုတော့ Texas ပြည်နယ် Houston မြို့မှာ September 14ရက်နေ့မှာကျင်းပမှာပါဒီပွဲမှာဘယ်သူတွေပါဝင်ရှင်ပြိုင်ကြမလဲ Democratic Party တမလောင်းအရေးခံရဖို့ဒီပွဲကဘယ်လိုအရေးပါသလဲဆိုတာတွေကို VOA သတင်းတော့ဂျင်မလုံးပြဖို့ထားတာကိုတော့ Mark Kenfield တွေကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
လူလူစစ်တမ်းတွေအရလူလူထောက်ခံမှုအများဆုံးရနေတဲ့တူသမရဟောင်းဂျိုးဘိုင်ဒန်ဟာလာမယ့်တတိယအကြိမ်ဒီမိုကရက်တစ်ပါတီတွင်သမရလောင်းရှင်ပြိုင်ပွဲမှာလည်းစိတ်ရင်ထိတ်ဆုံးမှရှိနေပါတယ်
။ Now we got to put the country back together again.
တိုင်းပြည်ကိုကျွန်တော်တို့ပြန်လည်စုစည်းကြပါမယ်။ Donald Trump ကိုအနိုင်ရယုံနဲ့မပြီးပါဘူး။အကြီးမားဆုံးအဟံတားတစ်ခုဖြစ်တဲ့သူ့ကိုကျွန်တော်တို့ဖယ်ရှားနိုင်မှာပါ။ဒါပေမဲ့တိုင်းပြည်ကိုညီညွတ်အောင်ပြည်သူတွေကိုပြန်လည်စုစည်းလာအောင်လည်းလုပ်ရပါမယ်။
အခုပွဲဟာမစ္စတာဘိုက်ဒန်အတွက်အဓိကပြိုင်ဘက်ဖြစ်တဲ့မက်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်အမတ်အဲလီဇဘက်ဝါရန်နဲ့ပရမဆုံးချိန်ဆင်ပြင်းပေါ်မှာတွေ့ကြမယ်ပွဲလည်းဖြစ်ပါတယ်မစ္စစ်ဝါရန်ကတော့တန်းနီတဝမ်းအပြောင်းလဲတွေလှုပ်သွားမယ်ဆိုတဲ့ကတိနဲ့လူလူထောက်ခံမှုရလာနေသူပ
ါ We're not going to fix that with one little statute over here
ဒီနေရာကဥပဒေတစ်ခုဟိုနေရာကအစည်းအဝေးတစ်ချို့အပြောင်းလဲလှုပ်တာလောက်ကိုကျမတို့လုပ်မှာမဟုတ်ပါဘူးဖွဲ့စည်းတည်ဆောက်ပုံတစ်ခုလုံးကြီးကြီးမားမားပြောင်းလဲပြဖို့လိုနေတာပါရှင်တို့ရောအပြောင်းလဲအတွက်အဆင်သင့်ဖြစ်ကြပြီလား
မစ္စတာဘိုင်ဒန်ပြင်းရင်ဒုတိယနေရာအတွက်မစ္စစ်ဝါရန်နဲ့အပြိုင်ဖြစ်နေသူကတော့ဗမောက်ပြည်နယ်ထက်လွတ်တော်အမတ်ဘာနီစန်ဒါစ်ပ
ါ When I talk about utopia we're simply talking about a nation
ရာရာပြည့်ပြည့်စုံတဲ့တိုင်းပြည်ဖြစ်ရမယ်လို့ပြောနေတာမဟုတ်ပါဘူးပြည်သူတွေအတွက်လူကုန်သိက္ခာနဲ့လူညုံမှုရှိတဲ့တိုင်းပြည်တစ်ခုဖြစ်ဖို့ဒီလိုဖြစ်လာအောင်အတူလက်တွဲလှုပ်သွားကြဖို့ပြောနေတာပ
ါစက်တင်ဘာစကားစစ်တိုးပွဲမှာကယ်လီဖိုးနီးယားပြည်နယ်အချက်လွတ်တော်အမတ်ကမလာဟဲရစ်စ်အင်ဒီယားနာပြည်နယ်ဆောက်သန်းမြို့တော်ဝင်ဖီတ်ဘူဒီဂျက်နယူးချက်စီပြည်နယ်အချက်လွတ်တော်အမတ်ကိုရီဘူကာတက်ဆက်စ်ပြည်နယ်အောက်လွတ်တော်အမတ်ဟာဘက်တူအူရော့ခ်မင်နီဆိုတာပြည်နယ်အချက်လွတ်တော်အမတ်အေမီကလိုဘက်ချာအိုဝင်ဝင်ကြီးဟာဟူလီယန်ကက်စထရိုနဲ့စုဦးလုပ်ငန်းရှင်အန်ဒရူးယန်တို့ပါဝင်ကြမှာပါဒီပွဲမှာရှင်ပြန်ခွင့်မရပဲကြံခဲ့တဲ့သူတွေအတွက်ကတော့ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ USA Today သတင်းဌာနကဆူဇန်ပေ့ချ်ကပြောပါတယ
် With a big field like this it's hard to break through
ဒီလူကိုယ်စားလှယ်လောင်းတွေအများကြီးပြိုင်ရတဲ့ပွဲမှာနေရာရဖို့တိတ်ပြီးခက်တယ်လို့လူတွေသတိပြုလာဖို့ထောက်ခံလာဖို့ကလည်းခက်ပါတယ်အခုစကားစစ်တိုးပွဲမှာမပါတော့တဲ့သူတွေအတွက်ပိုးပြီးတော့တောင်ခက်ခဲသွားနိုင်ပါတယ
်လာမယ့်ပြိုင်ပွဲအတွက်ရှင်ပြန်ခွင့်ဆက်မရတော့တဲ့သူတွေထဲမှာနယူးယောက်ပြည်နဲ့အထက်လွှတ်တော်အမတ်Kirsten Julie Brandley ပါပါတယ်။သူကတော့သူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေကိုလည်းချက်ချင်းနဲ့ရက်ပြလိုက်ပါတယ်
။ But it's important to know when it's not your time and to know how
ကိုယ်လည်းမရောက်သေးဘူးဆိုတာတီးဖို့အရေးကြီးတယ်လို့ကိုယ့်ရဲ့လူမှုအတိုင်းအဝိုင်းအတွက်တိုင်းပြည်အတွက်ကိုဘာအကောင်းဆုံးလုပ်ပေးနိုင်မလဲဆိုတာလည်းသိဖို့လိုပါတယ်ရှင့
်။ဒီစကားစစ်ထိုးပွဲတွေမှာဝင်ပြိုင်ခွင့်ရဖို့အတွက်ပိုးခက်ခဲလာတဲ့စံတမတ်ချက်တွေနဲ့ပြည့်မီဖို့ဆိုတာကတော့ဒီမိုကရက်တစ်ပါတီတွင်ရှင်ပြိုင်မှုတွေရဲ့အစပိုင်းစိန်ခေါ်မှုဖြစ်တယ်လို့ Brookings သုတေသနဌာနကနိုင်ငံရေးလှိလာသုံးသက်သူ Jared West ကပြောပါတယ်
။ That field is going to start to shrink as we head into the fall and as we get closer to Iowa.
ဆောင်းဦးရာသီဝင်လာပြီး Iowa ပွဲနီးလာတဲ့နေ့မှတင်ပွဲဝင်ရေးအတွက်ပိုနှဲသွားတော့မှာပါ။ကျန်တဲ့သူတချို့ကတော့အကျိတ်နဲ့ဆက်ပြီးရှင်ပြိုင်သွားရအောင်မှာပါပဲ
။လာမယ့်တတိယအကြိမ်ပါတီတွင်းစကားစစ်ထိုးပွဲမှာဝင်ပြိုင်ခွင့်မရတော့တဲ့သူတွေထဲမှာတော့မွန်တနာပြည်နယ်အုပ်ချုပ်ရေးမှူး Steve Bullock, Hawaii ပြည်နယ်အောက်လွှတ်တော်အမတ် Tosi Gabbard နဲ့တဘာဝပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူဘီလီယနာတထေး Tom Steyer တို့ပါဝင်ကြပါရရှင်
။ပတ်ကင်မီတွေပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ American နဲ့တရုတ်ကုန်သွယ်စစ်ပွဲကဒီ American လက်သမားတွေပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိနေသလဲဆိုတာကိုပြောပြပေးခြင်းပါတယ်။American သမား Trump အစိုးရနဲ့တရုတ်နိုင်ငံသားဖြစ်ပေါ်နေတဲ့ကုန်သွယ်အငင်းဖောက်မှုမှာ American လက်သမားတွေဟာကြားညက်နေပြီးတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ကြုံနေရတဲ့နှစ်တစ်နှစ်လည်းဖြစ်တာကြောင့်လည်းတော်တော်များများမဆက်ရသေးပဲဖြစ်နေပါတယ်။ရာသီဥတုအပြောင်းလဲကြား American ပြောင်းမှုနဲ့ပဲပြည့်စက်ဈေးနှုန်းတွေတည်ငြိမ်သွားပြီမဲ့လည်းတရုတ်နိုင်ငံရဲ့အခွန်အသစ်တိုးမြင့်မှုတွေ American, Canada နဲ့ Mexico ကြားကုန်သွယ်သဘောတူညီမှုမရေမရာဖြစ်နေတာတွေပေါင်းစုံပြီးတော့ဒီလက်သမားတွေအတွက်မရေရာမှုတွေထပ်ဖြစ်လာနေတာပါ။ဒီအကြောင်းကိုတော့ VOA သတင်းကိန်းဖာရာဘိုသတင်းပေးပို့ထားတာကိုကိုငင်းချမ်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ Illinois ပြည်နယ်ကလယ်သမား Megan Dryer တို့အဖို့ဒီနှစ်နွေဦးကစိုးရိမ်စရာဖြစ်ခဲ့ပါတယ်။မိုးအဆက်မပြတ်ရွာနေတာကြောင့်သီးနှံစိုက်ပျိုးမှုနောက်ကျခဲ့တယ်လို့တချို့လယ်ကွင်းတွေမှာပြောင်းမှုရောပဲပိဇက်ရောမဆိုင်နိုင်ခဲ့ပါဘူး။
They're probably ကျမတို့အနည်းဆုံး15ရာခိုင်နှုန်းလောက်ဝင်ငွေရမယ့်အပင်တွေမဆိုင်နိုင်ခဲ့ပါဘူး
။ဒါပေမဲ့ဒီကနေ့မှာတော့ Dryer တို့စိုက်ပျိုးဖို့နေကတာနေပေမဲ့လည်းလိုတာထက်ပိုနေပါတယ
် We went from too much rain
မိုးအများကြီးရွာတာကနေဇူလိုင်လရောက်တော့မိုးတစက်တောင်မှမရွာတဲ့အခြေအနေကိုရောက်သွားပါတယ
် We've had a little bit of a flash drought
ဒီတော့မှရုတ်တရက်ချက်ချင်းကြီးမိုးခေါင်သလိုဖြစ်သွားပါတယ်ဒီတလအတွင်းမိုးရေချိန်နှလမတော်မရှိပါဘူ
း Reed Thompson အတွက်အပင်တွေအလုံးအချိန်မီစိုက်လိုက်နိုင်တဲ့အတွက်ကံကောင်းတယ်လို့ဆိုနိုင်ပေမဲ့သီးနှံဈေးနှုန်းကတော့မကောင်းပါဘူး
When we started planning the corn
ကျွန်တော်တို့စစိုက်တဲ့အချိန်ကလေးကဆိုရင်ပြောင်းမှုဈေးက $3ကနေ $3 ပြား20လောက်ဈေးကျသွားပါလေ။ပဲတွေကတော့ $8အောက်ကိုရောက်နေပါပြီ
။ဒါဟာပြီးခဲ့တဲ့နှစ်က $10 ဈေးကနေကျသွားတာဖြစ်ပြီးအဓိကကတရုတ်အခွန်ကြောင့်ကျတာလို့တောင်မစင်ကပြောပါတယ်။ရာသီဥတုကလယ်သမားတွေအဓိကမထိန်းချုပ်နိုင်တဲ့ကိစ္စတစ်ခုဖြစ်ပြီးအခုချိန်မှာတော့မုန်တိုင်းမိုးတိမ်တွေရောက်လာတဲ့အတွက်သက်တာရရတယ်လို့ညှော်လင့်ချက်တွေလည်းပြန်ရှိလာပါပြီ။ဒါပေမဲ့လည်းကုန်သွယ်ရေးမူဝါဒကိုဆုံးဖြတ်နိုင်တဲ့နိုင်ငံရေးလေတွေကတော့အမေရိကန်လယ်သမားတွေအတွက် အခြေအနေမကောင်းလာပါဘူ
း When you're faced with that situation
ဒီလိုအခြေအနေမျိုးကြုံရပြီဆိုရင်ထွန်းလုံးအတွက်အန္တရာယ်ရှိလာပါတယ်နောက်ပြီးကုန်သွယ်မဲ့ခွင့်ရင်းနဲ့ဝယ်မဲ့သူတွေကထွက်ပြေးကုန်ပါပြီဒါဟာတကယ်စိတ်ညစ်စရာပါပဲစိုးရင်ကြလည်းကောင်းပါတယ
် Our farmers are
ကျွန်တော်တို့ဒေသမားတွေအတွက်စိတ်ညစ်စရာတွေကြီးပါပဲ
Illinois လေသမားအဖွဲ့က Mike Doherty ကအကြီးတန်းစီးပွားရေးအရာရှိတဦးဖြစ်ပြီးဒီအချိန်မှာကောင်းတာလေးတွေရှိပါတယ်လို့ပြောပါတယ
် There were purchases just in the last 2 days
ပြီးကနှစ်လောက်ကပဲတရုတ်ကပဲပီးဆက်တွေဝယ်သွားပါသေးတယ
်ဒါပေမဲ့လည်းတရုတ်ကအမေရိကန်ပဲပီးဆက်တွေကိုတပိတ်မှောက်ဖို့ဆက်လက်ချိန်းချောင်းနေသလိုအသားတို့ဖို့ပဲပီးဆက်အဓိကစားတဲ့တရုတ်ပြည်ကဝက်တွေမှလည်းဝက်တုပ်ကွေးဖြစ်နေတာပါနောက်ပြီးရာသီဥတုကလည်းမမှန်တဲ့အတွက်အမေရိကန်လယ်သမားတွေအတွက်အခက်အခဲတွေကတော့ပေါင်းစုံလာနေတာပါ
No matter where you drive, you run into fields with stunted.
ဘယ်နေရာပဲသွားကြည့်ကြည့်ရောပြောင်းမင်တွေပဲပီးဆက်တွေသေးကွေးပြီးတော့ညှက်နေတာကိုတွေ့ရမှာပါ။ဒါတွေဟာအထွတ်နှုံကောင်းမှာမဟုတ်ပါဘူး။တကယ်လို့အေးအေးဆော့ဆော့ဝင်လို့ရှင်ဒါမှမဟုတ်တခြားအကြောင်းတစ်ခုခုဖြစ်ရင်တော့အထွတ်နှုံတွေကဒီထက်ရော့ကျဖို့ရှိနေပါတယ
်။ပထမဦးဆုံးအေးအေးတက်ဝင်မလာခင်သူ့အပင်တွေကဘလောက်ရနိုင်မလဲဆိုတာကိုအခုချိန်မှာအဓိကစိုးရိမ်နေတယ်လို့ Dryer ကပြောပါတယ်။
We're still a little nervous.
အေးတဲ့မဝင်ခင်ဒီအပင်တွေရင့်မဲ့ပါမလားဆိုတာနည်းနည်းစိုးရိမ်ပါတယ်
။အဲ့ဒီအချိန်ရောက်ရင်တော့တရုတ်နဲ့ကုန်သွယ်ရေးကနှွေးနှွေးထွေးထွေးရှိမယ်လို့မျှော်လင့်ပြီးဒါမှသာရာသီဥတုမကောင်းပေမဲ့လည်းလယ်သမားတွေရိတ်သိမ်းကြသမျှစီးနံနေအတွက်ဈေးကောင်းရမယ်လို့မျှော်လင့်နေပါတယ်ခင်ဗျာ
။ကိုငင်းငင်းပြောသွားတာဖြစ်ပါတယ်။အခုတစ်ခါတော့ဇင်မာဝေနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုအလဲပေးကြပါမယ်။ဇင်မာဝေနိုင်ငံရဲ့စီးပွားရေးအခြေအနေဆိုတာကြာဆင်းလာနေတာကရမြောက်သေးတဲ့ကလေးနဲ့လူငယ်တွေကိုမလုံမဖြစ်အလုံးလုံးကြတဲ့အခြေအနေကိုစိုက်လာစေပါရယ်အခုဆိုရင်မိသားစုစားဝတ်နေရေးအတွက်လမ်းပေါ်မှာပြန်ကျဈေးရောက်နေကြတဲ့ကလေးတွေပုံပြီးတော့များလာနေတဲ့အကြောင်းကလေးငယ်အခွင့်အရေးလှူရှားသူတွေကပြောနေကြပါရယ်ဇင်ဘာဝေနိုင်ငံ Harare ကနေပြီးတော့ Columbus Mahonga ပြည်ပို့ထားတဲ့သတင်းလာကိုမခွန်ညူကပြောပြပေးမှာဖြစ်ပါရယ်ဗျာ
အသက်16နှစ်အရွယ်မင်းကလေးရှုနာဟာလွန်ခဲ့တဲ့နှစ်နှစ်သူ့အမေဆုံးသွားပြီးကလေးကကြောင်းထွက်ပြီးတော့ပြန်ကျဈေးရောင်းနေရပြီးတော့သူ့ရဲ့တနေ့တာဝင်ငွေကတော့အမေရိကန်5ဒေါ်လာလောက်ပဲရပါတယ်။သူ့ဈေးရောင်းနာနဲ့ပတ်သက်လို့ရှုနာကအခုလိုပြောပါတယ
် I do not want to sell stuff here but I feel like not force my dad to pay my school fees
ဒီလိုနေရာမှာဘယ်ဈေးရောင်းချင်ပါမလဲဒါပေမဲ့ကျမကျောင်းဆေးအတွက်အလုပ်လက်မဲ့ဖြစ်နေတဲ့အဖေကိုတာဝန်မပူစေချင်ဘူးအခုတောင်မှမောင်လေးအတွက်ကျောင်းဆေးကိုအဖေမပေးနိုင်လို့ကျမကပေးနေရတာမောင်လေးကိုတော့ထွန်းထွန်းပေါက်ပေါက်ဖြစ်စေချင်ပါတယ်ဇင်ဘာဝေရဲ့ကျန်းမာရေးနဲ့ကလေးတငယ်ဆိုင်ရာဝန်ကြီးအိုဗီဒီယာမိုယာကအစိုးရအနေနဲ့ UNICEF လို့ကုလသမဂ္ဂကလေးတငယ်များရန်ပုံငွေအဖွဲ့နဲ့ Childline လို့မရှိနွမ်းပါတဲ့ကလေးတွေကိုအကူအညီပေးနေတဲ့အဖွဲ့တွေလိုမျိုးနဲ့အတူပူးပေါင်းဆောင်ရွက်နေတဲ့အကြောင်းပြောပါတယ်Childline အဖွဲ့ဝင်တူကဇင်ဘာဝေရဲ့စီးပွားရေးထိုးကျနေတာကြောင့်အလုပ်လုပ်ရတဲ့ကလေးတွေပိုများလာနေစေတယ်လို့ပြောပါတယ
် But now with the economic challenge you can imagine in one community where a child has to go and sell maputi for instance and they don't bring back any
စီးပွားရေးမပြေလည်တဲ့အင်အားစုကကလေးဟာပြောင်းဘူးလော်လို့စားစရာတစ်ခုခုကိုထွက်ရောက်ရပါတယ်မိဘတွေကဈေးရောင်းပြီးပိတ်ဆံပါလာတဲ့ကလေးကိုမှအစာကျွေးပါတယ်တကယ်လို့ဈေးဥတောင်မပေါက်တဲ့ညီမျိုးစုစားဖို့တောက်ဖို့ဘယ်လိုလုပ်ကြမလဲဒါကြောင့်ကျမတို့ကမိဘတွေကိုတွေ့ပြီးကလေးတွေကိုဒီလိုအစာအစာမကျွေးပဲအပြစ်ပေးတဲ့ညီမျိုးမလုပ်တင်ဘူးဆိုတာကိုပြောပြနေကြရပါတယ်အခုဆိုရင်ဇင်ဘာဘွေမှာကျောင်းတက်နိုင်တဲ့ကလေးအရေအတွက်အတော်ကြီးနယ်လာနေပါတယ်အသက်12နှစ်အရွယ်ကျောင်းနေနေစဲမောင်လေးနဲ့အလုံးမရှိတဲ့အဖေကိုထောက်ပံ့နေရတဲ့ရှိုနာလိုကလေးတွေကဇင်ဘာဘွေမှာအများကြီးဖြစ်နေပါတယ်ရှင
်ဇင်ဘာဘွေနိုင်ငံစီးပွားရေးကြာဆင်းနေမှုကြောင့်လူငယ်တွေမဖြစ်မနေအလုံးလုံးလာနေရတဲ့အခြေအနေကိုမအခွန်ကြီးပြောပြပေးသွားတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂတ်လ30ရက်တောက်ချာနေ့ညပိုင်းအတန်လွဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမယ့်အစည်းအဝေးကိုတော့ line meter 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီညပိုင်းအစည်းအဝေးထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလင်း၊အမေရိကန်တခွင်အစည်းအဝေးနဲ့အတူ
အာကာသယာဉ်မှုဖြစ်ခြင်းနဲ့လူရွေးချယ်တဲ့အခါကြလို့ရှိရင်အခြေခံလူအချက်တွေကတော့သိပ္ပံဆိုင်ရာပွဲရရမယ်ကို engineering ပွဲရမယ် biology ပေါ့နော်ဇီဝဗေဒ
ဒေါက်ခင်မျိုးသားစီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီထက်ကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ရအမျိုးသမီးကဏ္ဍမှာတော့အမျိုးသမီးများတန်းတူအခွင့်အရေးလေးနဲ့ပတ်သက်ပြီးတော့ပြောပြဖို့ရှိပါတယ်အမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့အတွက်အမျိုးသမီးရေလှုံ့ဆော်နေတဲ့ American Outlook အမှတ် Belarus ရဲ့ဒီဂျိုးပန်းမှုတွေနဲ့ပတ်သက်ပြီးတော့ဒေါ်လာအစံကဒီတစ်ပတ်ရအမျိုးသမီးကဏ္ဍမှာတက်ဆက်ပေးထားပါတယ်ခင်ဗျာ
ဒီအချိန်မှာရှားမအခွင့်ရေး50စီစတူရတဲ့ရာစုဖြစ်စေရပါမယ်လို့ပြောခဲ့သူကတော့ပွဲလွန်လေးပြီဖြစ်တဲ့နယူးယောက်ဒီမိုကရက်အောက်လွှတ်တော်မှဘယ်လာအက်ဘစ်ပဲဖြစ်ပါတယ်မြို့သမီးရေလှုပ်ရှားမှုကိုထောက်ခံသူအောက်လွှတ်တော်မှဘယ်လာအက်ဘစ်ရဲ့ကြိုးပမ်းမှုကြောင့်1980ခုနှစ်မှာအမေရိကန်လွှတ်တော်ကဩဂုတ်လ26ရက်နေ့ကို Women's Equality Day မြို့သမီးများတန်းတူခွင့်ရည်နေ့ဖြစ်သတ်မှတ်ပေးခဲ့တာဖြစ်ပါတယ်ဩဂုတ်လ26ရက်ကိုရွေးရခြင်းအကြောင်းကတော့1848ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls ရှိကမ္ဘာပေါ်မှာပထမဦးဆုံးမြို့သမီးအခွင့်အရေးညီလာခံကနေတည်တည်ခဲ့တဲ့1920ခုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16အရအမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့အထိမ့်မှတ်နေ့ကြောင့်လည်းဖြစ်ပါတယ်1998ခုဧပြီလမှာအသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့မြို့သမီးများအခွင့်အရေးကိုကြိုးပမ်းဆောင်ရွက်ပေးခဲ့သူဘယ်လာအက်ဘစ်ဟာရှီနေတူနိုင်ငံရေးသမားတူလည်းဖြစ်ပါတယ်သူအနေနဲ့1980ခုဒီမိုကရက်ပါတီကနယူးယောက်အောက်လွှတ်တော်မှဖြစ်လာစဉ်ကထိုစဉ်အောက်လွှတ်တော်မှအမှတ်435ဦးနဲ့9ဦးသာအမျိုးသမီးရှိခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်မှဥယျာဉ်တရားအနည်းအမျိုးသမီးဥယျာဉ်ရာကဘယ်လောက်ရှိပါလဲဆိုတာကိုဘယ်လက်အက်ဘစ်ကမေးခွန်းထုတ်ခဲ့တာကတော့
There is not even one woman among the 100 US senators.
အောက်လွှတ်တော်မှတရားအနည်းအမျိုးသမီး2ဦးမှမရှိပါဘူး။ဒီလိုအခြေအနေမျိုးဟာမတရားဘူးဆိုတာကိုအမျိုးသမီးရောအမျိုးသားတွေရောနိုင်ငံရေးပါတီကြီးတစ်ခုစလုံးကပါရှုမြင်ထားကြပါတယ်လို့ Ballet Exit ကပြောသွားတာဖြစ်ပါတယ်အခုလက်ရှိမှာတော့အမေရိကန်ထက်နဲ့အောက်လွှတ်တော်နှစ်ရပ်တို့မှာနေရာပေါင်း935နေရာရှိတဲ့နဲ့23.9%ရာဂိုင်နှုန်းကအမျိုးသမီးတွေဖြစ်ကြပါတယ်ထက်လွှတ်တော်မှာအမျိုးသမီးအရေအတွက်ဟာ25ဦးရှိပြီး25ရာဂိုင်နှုန်းရှိကအောက်လွှတ်တော်မှာတော့မြို့သမီးမအရေးအတွက်ဟာ102ဦးရှိပြီး 23.4% ခန့်နှုန်းရှိတာဖြစ်ပါတယ်။အောက်လွှတ်တော်မှာ ballot exit ဟာမြို့သမီးများတန်းတူအခွင့်အရေးရရှိဖို့ယုံကြည်မှုကြီးမားစွာနဲ့လှုပ်ဆောင်ခဲ့ရမှာတတ်တည်ရှိရှိအပေါင်းအရင်းတန်တန်နဲ့ပြောကြားခဲ့တာတွေနဲ့အမှတ်တရတွေအများကြီးရှိပါတယ်။တခုကတော့
A woman's movement is a movement of all women. And fundamental
မြို့သမီးတို့ရှာမှုဟာအမျိုးသမီးအားလုံးကိုကုစားပြုတာဖြစ်ပါလေ။မြို့သမီးရဲ့လှုပ်ရှားမှုမှာအရေးကြီးတာကမြို့သမီးအားလုံးတစုတစည်းတည်းထွက်လာကြပြီးအတွေ့အခေါ်တွေကိုဖလှယ်ကြမယ်၊တွေ့ကြုံနေရတဲ့ပြဿနာတွေကိုဝိုင်းဝန်းဖြေရှင်းကြဖို့ဖြစ်ပါတယ်လို့သူကပြောသွားတာဖြစ်ပါလေ။ဒါအပြင်အမျိုးသမီးများကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့လေသူက
It's our problems. It's ours. It's us. It's our today. And more than today, it's our tomorrow.
အမျိုးသမီးတွေရဲ့ပြဿနာဟာကျမတို့အားလုံးနဲ့ဆိုင်ပါတယ်။ကျမတို့ရဲ့မျက်မှောက်ကာလအတွက်သာမဟုတ်ပါဘူး။အနာဂတ်အတွက်လည်းဖြစ်ပါတယ်။ဒီကနေ့ကျမတို့စုဝေးတာဟာအနာဂတ်ဘဝရှိရေးအတွက်ဖြစ်ပါတယ်။ကျမတို့အတွက်ကျမတို့နေထိုင်နေတဲ့လူမှုအဖွဲ့အစည်းအတွက် ကျမတို့ရဲ့တာသမီတွေရဲ့အတိုင်းအဝန်တွေအတွက်ပြင်သူတို့တွေရဲ့မျှော်လင့်ချက်သူတို့တွေရဲ့အနာဂတ်အတွက်လည်းဖြစ်ပါတယ်။ဒါအပြင်ကျမတို့မျိုးကျမတို့ပြည်နယ်ကျမတို့နိုင်ငံအတွက်လည်းဖြစ်ပါတယ်လို့ Ballet Upset ကမျိုးသမီးများတန်းတူအခွင့်အရေးလှုပ်ရှားမှုရဲ့အနေဒီပဲကိုဖော်ဆောင်သွားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ Ballet Upset တို့လိုအမျိုးသမီးအကျိုးတော်ဆောင်တွေကြောင့်လည်းကျမတန်းတူအခွင့်အရေးမှာဒီနေ့တိုးတက်မှုတွေအများကြီးရရှိထားပြီးဖြစ်ပါတယ်။အမေရိကန်မှာအမျိုးသမီးတန်းတူအခွင့်အရေးဖြစ်လာဖို့ကတော့မဲပီးပိုင်ခွင့်ရရှိရေးကနေစတင်ခဲ့တာဖြစ်တဲ့အတွက်ကြောင့်လေ1848ခုနှစ်ကကြိုးပမ်းခဲ့ကြတဲ့အမျိုးသမီးတွေရဲ့တမိုင်းကိုတင်ပြလိုပါတယ်။မော်လီ မက်ဂရဂါကတော့ NUHB လို့ထူကောက်ခေါ်တဲ့အမျိုးသမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြီးမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ
် Well I think the most noted personality of the women's rights movement is in terms of women
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ
်။ဆီယာမတွေဟာဆီယာတွေနဲ့ဒန်းဒူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တိုနီကစတင်တောင်းဆိုခဲ့တယ်လို့မြို့သူများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တိုနီကအလစ်ဘက်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်ဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲ။Miss McGregor
The major personality at Seneca Falls was a woman
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာနီလာကမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်သူကတော့ Seneca Falls ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူက American ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ
်ကုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုအမျိုးသမီးအကျိုးတော်ဆောင်ရွက်ရေးကြိုးပမ်းမှုကြောင့်1890ခုနှစ်မှာWyoming ပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်ဆယ်လေးပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သမီးများခွင့်လှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ်စနီကာဖော့စ်ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွေရေးကျညာစာရန်ကြီးကိုစနီကာဖော့စ်ကျညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကျညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မျိုးသားမျိုးသမီးအားလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားတခင်ကဖန်တီးပေးခဲ့တဲ့မွေးရပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လက်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ကျညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။ဆက်ရှိနဲ့19ရာစုကမြို့သမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်တွေမှာအမျိုးသားတွေရဲ့ကြီးဆုံးမှုကိုထိထိမိမိစကားအသုံးနှုန်းနဲ့ကျညာစာရန်ကြီးမှဝေဖန်ထားပါတယ်။
He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊နေရာပိုင်ဆိုင်ခွင့်တွေ၊လစာဘယ်လောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အတက်မွေးဝင်းကျောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင့်ကို
He has monopolized nearly all the profitable employments and from those she is permitted.
အမျိုးသမီးမမေအလားလားရှိတဲ့အလုပ်ကိုင်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါလေ။မျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်းလုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Seneca Falls ညာစာရန်ကြီးမှထောက်ပြထားပါလေ။
Tajang mo leh, di miyot mi tiya lunga, machi na cha hu lo leh, jinya saranji ma thao piya tha ba re.
Now, in view of this entire disfranchisement of one half the people of this country, we insist that they...
Kulo matiyare ubre dwe, bada yi ne lu mu ye pine kham buwa go machi na cha re. Na nga ye lu u ye tu kashi re, miyot mi dwe ine ne, mu ya ba kwen ye nye pe khanja ya re lu yu sa cha re dwe. Amerika na ngan da dwe, alon...
ရပိုင်ခွင့်တွေခန်းစားခွင့်တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့စနစ်ကဖော့စ်ဂျင်ညာစာရန်ကြီးမှာဖော်ပြထားပါအကြောင်းတင်ပြရင်းဒီသတင်းပါရဲ့မြို့သမီးများကန္တာကိုညီကုန်းချုပ်အပ်ပါရှင်ယူကန်ဘင်းဝစ်မီ အခုတစ်ခါတော့ဒီသုဒ္ဓဆောင်နယ်အမေရိကန်တခွင့်အစည်းအဝေးကိုနားဆင်ရမှာပါဒီတစ်ပတ်သုဒ္ဓဆောင်နယ်အမေရိကန်တခွင့်အစည်းအဝေးမှာတော့အာဖရိကနယ်ပါအမေရိကန်တရဲ့တန်းသူအခွင့်အရေးရရှိဖို့တောင်းဆိုတိုက်ပွဲဝင်တဲ့ကာလအတွင်းဒေါက်တာမာတင်လူသာကင်းဂျူနီယာပြောကြားခဲ့တဲ့ I have a dream ဆိုတဲ့မိန့်ခေါ်အကြောင်းကိုကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
လူမဲလူခွင့်လို့ရှာမှုကောင်းဆောင်လည်းဖြစ်တားရောင်ခွဲခြားဆက်ဆံမှုကိုတိုက်ဖြတ်သူလည်းဖြစ်တဲ့တရားဟောဆရာဒေါက်တာမာတင်လူသာကင်းဂျူနီယာဟာ1987တုန်းကနေဩဂုတ်လ27ရက်နေ့မှာကျွန်တော်မှာအိမ်မက်တစ်ခုရှိတယ်ဆိုတဲ့မိန့်ခွန်းကိုဝါရှင်တန်ဒီစီကနေရှင်နယ်မောရေးမြေမှာပြောကြားခဲ့ပါတယ်အမေရိကန်ပြည်သူ့မှာအဲ့ဒီအချိန်ကလူကြီးဆုံးမှုကိုတိုက်ဖြတ်ပြီးတော့လူမဲအာဖရိကန်အမေရ
ချီတက်ပွဲမှာပါဝင်ခဲ့ကြတာပ
ါ They I want to say to the people of America and the nations of the world we are on the move and no wave of racism can stop us
အမေရိကန်နေနဲ့ကဘာကြီးကိုဒီကနေ့ပြောချင်တာကကျွန်တော်တို့ဟာတန်းတူအခွင့်အရေးရဖို့ဆက်လက်တောင်းဆိုနေကြပြီးဘယ်လိုလူမျိုးရေးခွဲခြားဆက်ဆံမှုတွေကမှကျွန်တော်တို့ကိုတားဆီးနိုင်မှာမဟုတ်ပါဘူး
1950ကျော်ကာလတွေမှာအမေရိကန်ပြည်ထောင်စုကအသားအရောင်ခွဲခြားမှုစတင်ရေးလို့ရှာမှုတွေကိုလူတွေကပိုးပြီးတော့သတိထားမိလာပါတယ်။တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အယ်လဘားမားပြည်နယ်မွန်ဂိုမာရီမှာအသားအရောင်ရှိသူတွေပတ်စကားစီရင်အပိုင်းကန့်ပြီးတော့တိကျခွဲစည်းစေတဲ့စနစ်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာဦးဆောင်တဲ့တန်းတူခွေးလှုပ်ရှားတောင်းဆိုမှုနဲ့ဖျက်သိမ်းစေခဲ့ပြီးလူမဲအာဖရိကန်အမေရိကန်တွေမဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းအကြမ်းမဖက်တောင်းဆိုတိုက်ပွဲဝင်ခဲ့ပါတယ်။ထိုင်မယ်လေညဉ့်ဉန်းစွာဆန္ဒပြသူတွေကိုရဲတွေကအကြမ်းဖက်နေနေပြီးမှတော့တန်းတူခွင့်ရရှိဖို့တောင်းဆိုကြတဲ့လှုပ်ရှားမှုအပေါ်လူပြူတိုင်းဝိုင်းတွေကြားမှာပဲထောက်ခံမှုတွေရှိလာပါတယ်ဒေါက်တာကင်းရဲ့ရင်းနှီးတဲ့တငယ်ချင်းပြည်သူခွင့်ရလှုပ်ရှားသူတူဖြစ်တဲ့အန်ဒရူးယန်ကအခုလိုပြောပါတယ
် He taught us that our job was to redeem the soul of America
ဒီမျိုးခွင့်ရမှုစင်ရမွတ်တယ်မှုစစ်ပွဲစရမကောင်းမှုဒုစရိုက်နှုန်းနဲ့နင်းနေကြတဲ့အမေရိကန်တွေရဲ့ခံယူချက်တွေကိုပုံမှန်ပြန်ဖြစ်အောင်ပြောင်းလဲယူဖို့ကကျွန်တော်တို့အလုပ်ဖြစ်တယ်ဆိုတာကိုသူကသင်ကြားပေးခဲ့ပါတယ
်။အဲဒီနောက်ပိုင်း1963ခုနှစ်ဩဂုတ်လတည်းအရောက်မှာတော့တန်းတူညီမျခွင့်ရတောင်းဆိုတိုက်ပွဲဝင်တဲ့လှုပ်ရှားမှုတွေပိုအားကောင်းလာပြီးဝါရှင်တန် DC က National Mall မှာလူတွေတိုင်းနဲ့ချီတက်ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။အဲ့ဒီလှုပ်ရှားမှုမှာလူငယ်တဦးအနေနဲ့ပါဝင်ခဲ့တဲ့ဂျော်ဂျီယာပြည်နယ်ကိုစားပြုဒီမိုကရက်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါရစေ
။ There were many young people, young men up in the trees.
လင်ကုန်းအထိမ်းအမှတ်စာအုပ်ကနေကြည့်လိုက်မယ်ဆိုရင်လူတွေတိတ်နဲ့ချီတွေ့ရပါတယ်။လူငယ်တော်များကိုလည်းတွေ့ရပြီးတချို့တွေကဒီရှိကိုမြင်ရဖို့တစ်ပင်တွေပေါ်ကနေတက်ကြည့်နေတာကိုတွေ့ရပါတယ်
။ဒေါက်တာကင်းကလည်းသူ့ရဲ့ကဘာကျော် I have a dream မိန့်ခွန်းကိုပြောကြားခဲ့ပါတယ်။
I have a dream. My four little children will one day live in a nation where they will not be judged by the color of their skin but by the content of their character. I have a dream.
ကျွန်တော်ရဲ့ကလေးလေးယောက်ဟာတနည်းနည်းကြာရင်သူတို့ရဲ့အသားအရောင်အပေါ်အခြေခံပြီးမဆုံးဖြတ်ပဲသူတို့ရဲ့ဇယိုက်ပေါ်ကြည့်ပြီးအကဲဖြတ်တဲ့နိုင်ငံမှာနေရမယ်ဆိုတဲ့အိမ်မက်တစ်ခုရှိပါတယ်
ဒီမိန်ကုံးဟာစိတ်ပိုင်းဆိုင်ရာခွန်အားဖြစ်စေခဲ့တယ်လို့ဂျွန်လူးဝစ်ကပြောပါရယ်
။ When we arrive at the steps of the Lincoln Memorial
မိန်ကုံးအထိမ်းအမှတ်စာအုပ်က Marble တောက်ပြားခင်းထားတဲ့လက်ကလေးတွေပေါ်ကနေရက်ပြီးပြောတဲ့မိန်ကုံးထဲမှာ ဒီကနေ့ကျွန်တော်အိမ်မက်တစ်ခုမက်ပါတယ်ဆိုတဲ့မိန့်ခွန်းဟာအမေရိကန်အိမ်မက်တွေရဲ့မြစ်ဖြားခံရဖြစ်လာတာကိုကျွန်တော်မှတ်မိနေပါတယ်
။လူခွင်းလှူရှားသူဂျူလီယန်ဘုန်းကလည်းဝါရှင်တန်ကချီတက်ပွဲမှာပါဝင်ခဲ့သူပါ
။ This was the single most important demonstration.That black people and their white supporters.
ပြည်သူ့အခွင့်အရေးနဲ့ပတ်သက်ပြီးလူမဲတွေနဲ့သူတို့ကိုထောက်ခံတဲ့လူပြည်တွေရဲ့အရေးအပါဆုံးဆန္ဒပြပွဲကြီးပါဒီလိုကြီးကြဲတဲ့ဆန္ဒပြချစ်တက်ပွဲမျိုးဘယ်တော့မှမရှိခဲ့ဘူးတာကြောင့်ဒီချစ်တက်ပွဲမှာပါဝင်ခဲ့ရတဲ့အတွက်အရန်ကျေနပ်ခဲ့ရပါတယ
်ဒီချစ်တက်ပွဲကိုလာကြသူတွေထဲမှာလူပြည်တွေပါဝင်ကြတာကိုသတိထားမိတဲ့ဒေါက်တာကင်းကအကြမ်းမဖက်ဆန္ဒပြတဲ့နည်းကိုဆက်ဆွဲကင်ကြဖို့လူလူကိုတိုက်တွန်းခဲ့ပါတယ
်
ဘုရားသခင်ရဲ့ရင်သွေးတွေဖြစ်တဲ့လူပြူလူမဲဂျူးကက်သလစ်ပရိုတက်စတန့်အားလုံးဟာဒီဂရုတွေရဲ့ရှေ့ရိုးစကားဖြစ်တဲ့နောက်ဆုံးမှလွတ်လပ်ပြီးဘုရားသခင်ဟာအမြင့်မြတ်ဆုံးဆိုတဲ့ပူဇော်တဲ့တေးသွားကိုလက်ချင်းချိတ်တီးဆိုနိုင်တဲ့အချိန်ကြရင်တော့ကျွန်တော်တို့ဟာနောက်ဆုံးမှတကယ်ကိုလွတ်မြောက်ကြပါလိမ့်မယ်
ဒီမိန်ကွန်းဟာတောင်ပိုင်းပြည်နယ်တွေကအသားရောင်ခွဲခြားမှုတိုက်ဖြတ်ရေးတောင်းဆိုဆန္ဒပြပွဲတွေတနိုင်ငံလုံးမှာပေါ်ပေါက်လာအောင်တွန်းအားပေးလိုက်ရလဲရောက်ပါတယ်1964ခုနှစ်အရမှာတော့ဒေါက်တာကင်းဟာနိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်1964ခုနှစ်ဇူလိုင်လ2ရက်နေ့မှာပဲအမေရိကန်တမိုင်းမှာမှတ်တိုင်တစ်ခုအဖြစ်ရှိခဲ့တဲ့ဥပဒေတရက်ကိုသမ္မတလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့ပါတယ်1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်ထောင်စုအစိုးရရဲ့ငွေကြေးအကူအညီရရှိဖို့မဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပါဒါအပြင်ဒီဥပဒေအရအများဆုံးအဆောက်အဦတွေရေကူးကန်တွေပန်းချန်တွေနဲ့စာကြည့်လိုက်တွေမှာအသားရောင်ခွဲခြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့လည်းခွင့်ပြုခဲ့ပါတယ်အသားရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာသာကိုတင်းပြစ်ချက်ပြစ်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်သမရကအခုလိုဥပဒေပြဋ္ဌာန်းလိုက်တာကြောင့်အာဖရိကန်အမေရိကန်တွေအတွက်အားတက်စရာဖြစ်ခဲ့ပေမယ့်ဒီလိုအခြေအနေကိုလက်မခံချင်သူတွေအတွက်တော့ဒေါက်တာကင်းဟာပြစ်မှတ်ထားစရာဖြစ်ခဲ့ပါတယ်။1968ခုနှစ်တနက်စီပြည်နယ်မက်ဖစ်မြို့ကတန်ရှင်းရေးလုပ်သားတွေရဲ့ဆန္ဒပြပွဲကိုသွားပြီးတော့အားပေးခဲ့တဲ့ဒေါက်တာကင်းကိုသူနေထိုင်ရာဟိုတယ်လေးသားဆောင်မှာတနက်နေ့ဖြစ်တာကြောင့်သေဆုံးသွားပါတယ်။ကွယ်လွန်ချိန်မှာအသက်39နှစ်အရွယ်သာရှိသေးတဲ့ဒေါက်တာကင်းဟာသူမကွယ်လွန်ခင်ရဲ့ညပိုင်းမှာအခုလိုပြောပါတယ်
And I've seen the promised land. I may not get there with you, but I want you to know tonight that we as a people will get there.
တန်တူညီမအခွင့်အရေးပေးတယ်ဆိုတဲ့ဂတိကိုကိုမြင်ခဲ့ရပါမယ်။အဲ့ဒီအချိန်ကြာရင်ကျွန်တော်ခင်ဗျားတို့နဲ့အတူရှိချင်းမှရှိပါလိမ့်မယ်။ဒါပေမဲ့လူတို့အနေနဲ့အဲ့ဒီအခွင့်အရေးတွေရမယ်ဆိုတာကိုတော့ဒီကနေ့ညကျွန်တော်ပြောချင်ပါတယ်
ဒေါက်တာမာတင်လူသာကင်းဂျူနီယာလှုပ်ကြံခံရတာအနှစ်40လောက်အကြာ2008ခုနှစ်မှာတော့ဘရိုက်အိုဘားမားဟာပထမဆုံးအမေရိကန်လူမဲသမ္မတဖြစ်လာတာကြောင့်ဒေါက်တာကင်းရဲ့အိမ်မက်တချို့တကယ်အကောင့်ထဲပေါ်ခဲ့ပြီလို့ဆိုရမှာပါခင်ဗျာ
I have a dream My poor little children will one day live in a nation where they will not be judged by the color of their skin but by the content of their character. I have a dream today.
ပြည်သူ့ဆောင်လေအမေရိကန်တခွင်စီစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတောက်ချာနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ဒီကနေ့ညရဲ့နောက်ဆုံးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။ဒေါခင်မျိုးသက်ကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။လဘော်ကိုလူသားတွေခြေချနိုင်ရတာ290ပြည့်သွားချိန်မှာပဲအမေရိကန်ကလဘော်ကိုနောက်9နှစ်မှာပြန်ပြီးခြေချဖို့အတွက်စီစဉ်နေတယ်လို့အခုတည်းပို့ပြီးလူသားတွေအာကာသရဲတော့ရောက်စူးစမ်းဖို့ပါလုပ်နေတာပါ။ဒီလိုချိန်မှာအာကာသရဲသွားဖို့အတွက်အာကာသရင်မှုဖြစ်ခြင်းနဲ့ဆိုရင်ဘာတွေလိုအပ်တယ်ဆိုတာကို NASA American အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပြပေးနေပါတော့အာကာသရင်မှုဖြစ်ခြင်းတွေကိုနေခြင်းညခြင်းအာကာသရင်မှုဖြစ်လာအောင်တော့လုပ်မပေးနိုင်ပါဘူးလိုအပ်တဲ့အရေးချင်းရှိလာအောင်ပညာနဲ့အတွေ့အကြုံကိုနှစ်ပေါင်းများစွာစီးပူရပါတယ်ESA ဥရောပအာကာသအေဂျင်စီဂျပန်က JAEA ကနေဒါက CSA ရုရှားက RFSC နဲ့တရုတ်က CNSC အာဂါတာစခန်းတွေမှာရှိတဲ့အာဂါတာရင်မှုတွေပါဝင်ကဘာတလွှာအာဂါတာရင်မှုတယောက်ဖြစ်ဖို့အတွက်အခြေခံလိုအပ်ချက်တွေကဘာပါလဲ
အာဂါတာရင်မှုဖြစ်ခြင်းနဲ့လူရွေးချယ်တဲ့အခါကြလို့ရှိရင်အခြေခံလိုအပ်ချက်တွေကတော့သိပ္ပံဆိုင်ရာပွဲရရမယ်ဟို engineering ပွဲရရမယ် biology ပေါ့နော်ဇီဝဗေဒအာတတပေရနဲ့ဘွဲရတဲ့လူစင်ချာဘွဲရတဲ့လူလဲအာဂတယင်မှုရှောက်နိုင်ပါတယ်ဒီနိုင်ငံမှာတော်တော်များများဟာမဟာသိပ္ပံတို့ပါရဂူဘွဲတွေရပြီးသားဖြစ်ကြပါတယ်အနောက်နိုင်ငံအစိုးရတော်တော်များများဆိုရင်ဒီမိဘမတတ်နိုင်ဘူးစင်ရဲကြပါမယ်လဲအာဂတယင်မှုတယောက်ဖြစ်ခြင်းနဲ့ဆန္ဒရှိတဲ့ကလေးကိုဒီကလေးသာဇွဲရှိရှိကြိုးစားရင်သူတို့အာမခံချက်ပေးပါတယ
်ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုကြည့်ရအောင်ပါ
ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကတော့အာဂတယင်မှုဖြစ်ဖို့အတွက်ဆိုရှင်မျက်လုံးအားကောင်းရမယ်။အယောင်ကောင်းရွေးတတ်ရမယ်။နောက်မျက်မှန်တက်နိုင်တယ်ဒါပေမဲ့မျက်လုံးစက်ကူအာရုံတိတ်ကောင်းဖို့လိုပါတယ်။နောက်ပြီးအကျမှန်ကြီးဘလောက်ကောင်းဖို့လဲဆိုနှလုံးသွေးခုန်နှုန်းက140နဲ့90ကျားမှာပဲရှိရမယ်။နောက်အရက်လည်းရှိပါသေးတယ်။အရက်က9ပေ2လဲမှနေပြီးတော့6ပေ3လဲမှအတွင်းလောက်မှာပဲရှိရမယ်။တိတဲ့အရန်အရက်ရှိလို့ရှိရင်အာဂတယင်ကတေးတဲ့အတွက်ဒီနေရာထိုင်ဖို့အတွက်ကလထိုင်ရအစအခက်အခဲရှိပါတယ်။နောက်တစ်ခုကစိတ်ပိုင်းဆိုင်ရာတိတ်အရေးကြီးပါတယ်။စိတ်ပိုင်းဆိုင်ရာပြေဝဖို့ကလည်းလိုအပ်ပါတယ်။ဥပမာအဖြစ်လာဖို့ရောက်ချင်တယ်ဆိုတဲ့စိတ်နဲ့တွားကြတာလေ။ကိုမရောက်ဖူးတဲ့နေရာကိုတိကျင်တယ်မြင်ကျင်တယ်ဆိုရပါဘောနော်။အဲ့တော့တိကျင်စိတ်တက်ချင်စိတ်ကအရေးအကြီးဆုံးပဲဆိုပြီးတော့သတ်မှတ်ထားပါတယ်။နောက်အဖွဲအတင်းနဲ့အပေါင်းအတင်းနေနဲ့အကုန်စုပြီးအလုံးလုံးနိုင်တဲ့အရေးချင်းရှိရမယ်။နောက်တစ်ခုကခေါင်းအေးအေးထားပြီးတော့စဉ်းစားနိုင်တာဖြတ်ထုတ်ညံကောင်းတဲ့လူအဲ့ဒါမျိုးကိုတိတ်ပြီးတော့လိုအပ်ပါတယ်။ဒီစိတ်ပိုင်းဆိုင်ရာအတွက်လိုအပ်တဲ့အရေးအချင်းတွေ
လိုအပ်တဲ့အရေးချင်းတွေပြည့်စုံသူကိုအာဂတရှင်မှုဖြစ်ရွေးချယ်ပြီးရင်တော့တင်တန်းတွေပေးပါလိမ့်
ကျွန်တော်ခုနပြောခဲ့တဲ့အရေးအချင်းတွေနဲ့ပြည့်စုံတာနဲ့ချက်ချင်းဒီအာဂတရှင်မှုတန်းမဖြစ်သွားပါဘူး။နှစ်ပေါင်းများစွာလေ့ကျင့်ရပါတယ်အော်ဥမာအပြင်အပြီးပြီးဆိုင်ရာအာကာတသိပ္ပံစခန်းအကြောင်းအခုဆိုလို့ရှိလို့ရှိရင်တို့တင်နန်းတက်ရပါအဲတုန်းကတော့မတက်ခဲ့ရဘူးကောနော်အပြီးပြီးဆိုင်ရာအာကာတသိပ္ပံစခန်းမှမရှိသေးပဲဒါပေမဲ့အာကာတရင်ပြင်မှာထွက်အလုပ်လုပ်မယ်ဆိုလို့ရှိရင်ရင်ရဲ့အပြင်ထွက်လိုက်တာနဲ့လေဟာနယ်ထဲရောက်သွားတယ်ဘလို့ဒီအာကာတထဲမှာလမ်းလျှောက်တယ်ကောနော် space box ဆိုတာလွယ်တဲ့အလုပ်မဟုတ်ဘူးလမ်းပေါ်မှာတောက်လို့မြေကြီးကဆွဲထားတာမဟုတ်တဲ့အခါကျတော့ jet ဒုံးပြန်လေးတွေနဲ့သူကလမ်းလျှောက်ရပါတယ်ရှေ့နောက်ရွှေ့တာတို့ပါတို့ကဒါတိတ်အရေးကြီးပါတယ်ပြီးတော့အာခာတခရီးသွားနဲ့တက်ဆိုင်တဲ့အကြောင်းတွေစာတွေ့လက်တွေ့လေ့လာရပါတယ်။နောက်ရုပ်ပိုင်းဆိုင်ရာမှာလည်းရေငုပ်တာ military water survivor ရေထဲမှာအသက်ရှင်အောင်နေတဲ့စစ်တင်နှမ်းမျိုးတက်ခဲ့ရပါတယ်။နောက်ဒီအာခာတရင်ထဲမှာပဲဖြစ်ဖြစ်တုံ့ပြန်ထဲမှာဖြစ်လေတီအားချက်ချင်းရုပ်တည့်ရဲ့ပြောင်းသွားတယ်ဆိုလို့ရှိရင်ဒီ PR နဲ့တာ PR များတာကိုခံနိုင်အောင်လေ့ကျင့်ရပါတယ်။ parabolic flight လို့ခေါ်တဲ့ဒီမြန်ကိုရောက်တော့မိုးမြော်ပြန်ပြီးဆွဲအားမြဲတဲ့အခြေနေပြီးရောက်သွားတဲ့အခါမှာလူကကဘာဆွဲအားမရှိဘဲနဲ့မျောသွားတယ်10မိနစ်2မိနစ်လောက်ပြီးတဲ့အခါအောက်ကလေမြန်ပြန်ကျပြီးတော့ပြန်ထိုးအတက်မှာဆိုလို့ရှိရင်ကဘာဆွဲအားရဲ့3စ4စလောက်ပေါ့မြင့်နဲ့ကဘာဆွဲအားအထိကိုရောက်သွားလောက်ဆွဲတင်သွားတဲ့အားမျိုးသူခံနိုင်ရပါတယ
်တင်းတန်းတွေမှာအောင်မြင်သူကို mission control နိုင်နိုင်နင်းနင်းထိန်းနိုင်ဖို့စပြီးလေ့ကျင့်သင်ကြားပေးပါတယ်
ဒီတင်တန်းနဲ့အောင်ပြီးတော့လက်မှတ်ရပြရနဲ့နောက်နှစ်တော်ကြာအထိပေါ့နော်ဒီကျွန်တော်တို့ Mission Control Center ခေါ်တဲ့ Johnson Space Flight Center Houston မှာရှိပါအဲ့မှာဆက်ပြီးတော့ကိုကာရလေ့ကျင့်တဲ့တင်တန်းတွေရောအာကာသဒုံးပြန်ကြီးတစ်ခုလုံးလာဖို့ဆင်းတဲ့ဟာကိုဘယ်လိုထိန်းချုပ်ကြလဲဆိုတဲ့ဟာကိုနှစ်နဲ့ချီပြီးတော့တင်ခဲ့ရပါတယ်တချို့ဆိုလို့ရှိရင်ရေအောက်မှာနိုင်ရီပေါင်းများစွာအလုပ်လုပ်ရပါအဲ့ဒါကို neutral buoyancy laboratory လို့ခေါ်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင် last ပတ်တဲ့အာကာသယာဉ်လေးကနေပြီးတော့မှလာဖို့ဆင်းရင်ကိုပြောင်းလာဖို့ရောက်လဲရောက်သူအပြင်ထွက်တော့မယ်ဆိုတဲ့အခါကျတော့ဒီအာကာသတဲကိုရောက်သွား။ကဘာဆွဲအားတဲ6ပုံ2ပုံပဲရှိတဲ့လာဖို့မှာဘယ်လိုလမ်းလျှောက်မလဲဘယ်လိုအသက်ရှူမလဲဥပမာအဖြစ်ဒီအမေရိကန်အလံလေးကိုထောင်ဖို့အတွက်ကိုတွင်းလေးတူတာအစပေါ့နော်။ဒါတွေကတော်တော်ကိုလေ့ကျင့်ခဲ့ရပါတယ်။အဲ့တော့အာဂါတာထဲမှာတနာရီလမ်းလျှောက်ဖို့အတွက်ကိုရေထဲမှာရေအောက်ထဲမှာ10နာရီလောက်ကြာကြာတောက်လျှောက်လုပ်လို့ရပါတယ်။ဒါအပြင်အခုဆိုလို့ရှိရင်ကနေဒါနိုင်ငံမှာသွားကြည့်တော့တင်းနှံတက်ရပါတယ်ဒီအာဂါတာယင်မူတော်တော်များများဟာ။ဘာကြောင့်လဲဆိုတော့ပြည်ဆိုင်အာဂါတာယင်ဆိုလို့ရှိရင်သူ့အပြင်မှာစက်ရုပ်လက်ကြီးရှိတယ် robotic army ။အဲ့ဒါယူအပြင်ထွက်ပြီးတော့ control လုပ်တာအတွက်ကိုသူတင်းနှံသွားတက်ရပါတယ်။လေယာဉ်မောင်းကျွမ်းကျင်မှုတင်းနှံဆိုလို့ရှိရင်စစ်တိုက်လေမြန်ဂျက်လေမြန်ကိုနိုင်တထောင်ကျော်အထိတင်းနှံတက်ခဲ့ရပါတယ်။နောက်ပြီးတော့အာဂတယင်မှုတွေလေ့လာမယ်ဘာသာရပ်တွေထဲမှာဒီ mission training ပေါ့နော်ဒီအစီအစဉ်ကြီးတစ်ခုလုံးကိုဘယ်လိုပြီးများအောင်လုပ်မလဲဆိုတဲ့ဟာအပြင်
ဒီအာကာသယင်ဒုံညာကြီးတဲ့မှာတကယ်ကိုမသွားခင်မှာဝလာစင်းရင်လို့ဟာမျိုးကိုကဘာပေါ်မှာတထေရတဲ့ဖြောင်းလုပ်ပြီးစင်းနာတက်တာမောင်းနေနာလာဖို့စင်းနာလာဖို့အနေပြန်တက်တဲ့ဟာအဲ့ဒါတွေအကြာကြီးကိုကျင်းခဲ့ရပါတယ်ဒီလိုလေ့ကျင့်မှုရင်အတော်ရပြီဆိုရင်တော့အာကာသထဲနေမှုထိုင်မှုတွေလေ့ကျင့်ရပါတယ်
အဲ့ဒါကအာကာသဝတ်စုံကိုဝတ်တက်အောင်အင်ဂျီကိုပြန်လဲတက်အောင်ဆိုတဲ့ဟာစတင်ရပါတယ်အတချိန်တည်းမှာပဲဘယ်လိုစားရေးတောက်ရေးတပူတပားပေါ့နော်အင်တာတုံးတာအစားလုံးဝမတူတော့ပါဘူးနောက်ရေးချိုးတာပါပါတယ်နောက်ပစ္စည်းတွေနေရာတကျတင်းတာကင်မရာတွေတုံးတက်အောင်ဒီ
ဆက်သူ့ကိုသိသိချာချာ training ပေးလိုက်ရပါတယ်အဲ့ဒါကို mission specialist လို့ခေါ်ပါတယ်ဒီအာဂတယင်ဘူးကသူရင်မောင်းတိုင်ုံနဲ့မကဘူးကျွန်တော်တင်ပေးလိုက်တဲ့ဆက်ကိုပါသူကိုယ်တိုင်ပြန်ပြီးတော့ဟိုမှာပြန်ဆင်းဘာလို့လဲတခြားစီဖြုတ်ပေးလိုက်ရတာပေါ့ဟိုပေါ်မှာပြန်ဆင်းပြန်တက်အဲ့လိုလုပ်ပေးရပါတယ်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေတောက်ချနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။သောတာရှင်တွေနဲ့ VOA ကိုအင်တာနက်ကနေဝေဖန်ချန်ပေးစာတွေပေးပို့ခြင်းနဲ့သောတာရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းနေလဲဆိုတော့ကျွန်တော်တို့ကိုဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အခုကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1239238555လေးဖြစ်ပြီးတော့ကျွန်တော်တို့ရဲ့ fax နံပါတ်ကတော့1239238555ဖြစ်ပါတယ်။ကျွန်တော်တို့ကိုစာတိုက်ကနေတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA American အတံမြန်မာပိုင်းအစီအစဉ်စာတိုက်တက်တာမှ855ဘိုးစာတိုက်ကြီးရန်ကုန်မြို့လိုလိမ့်မှုပြီးတော့စာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။အခုတော့ဂျန်နေသေးတဲ့အချိန်တွင်မှသတင်းချင်းချုပ်ကိုကိုဝင်းမင်းကတလဲအကြီးညာပေးမှာဖြစ်ပါတယ
်။ဟာရီကိန်းမုန်တိုင်းဂျိုရီယန်ဟာဒီနေ့နှောင်းပိုင်းမှာအလွန်ကြီးမားတဲ့မုန်တိုင်းကြီးအဖြစ်အားကောင်းလာနိုင်တယ်လို့အမေရိကန်မြို့သားဟာရီကိန်းစင်တာကဒီနေ့ထုတ်ပြန်လိုက်ပါတယ်။ဂျိုရီယန်ဟာရီကိန်းမုန်တိုင်းဟာဘာဟားမားစ်နိုင်ငံနောက်မြောက်ပိုင်းကိုတနအိမ်မိုင်100ကျော်နှုန်းနဲ့ဖြတ်နေပြီးဖလော်ရီဒါကျွန်းဆွယ်ကိုဒီစနေတနင်္ဂနွေနေ့ချိန်ကလာချိန်မှာလဲအလွန်အလွန်အန္တရာယ်ပြင်းထန်တဲ့အစ်မဆက်ရှိဖို့များတယ်လို့ဒီဟာရီကိန်းစင်တာကထုတ်ပြန်လိုက်ပါတယ်။ဘာမှဆိုရအနေနဲ့ဒီဟာရီကိန်းစောင့်ကြည့်ရေးအတွက်ထုတ်ပြန်ထားသလိုဖလော်ရီဒါပြည်နယ်ဥက္ကဋ္ဌရေးမှူးရွန်ဒီဆန်တစ်ကလည်းပြည်နယ်တစ်ခုလုံးမှာရေးပေါ်ခြင်းနဲ့ကြေညာထားပြီးဖြစ်ပါတယ်။ဒုတိယကမ္ဘာစစ်စတင်ခဲ့တဲ့80ပြည့်အထိမ်းအမှတ်ဖြစ်ပိုလန်မှာကျင်းပမဲ့ခန္ဓာတွေကိုသွားတက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖျက်သိမ်းလိုက်ပါတယ်။ကရီဘီယံဒေသကနေဖလော်ရီဒါပြည်နယ်ဘက်ကိုဥတီလာနေတဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းအရေးအာယုံစိုက်ဖို့ဝါဆောင်းမြစ်မှာကျင်းပမဲ့ခန္ဓာတွေကိုသူ့စာဒုသမ္မတမိုက်ပန့်စ်ကိုလွှတ်မယ်လို့သမ္မတထရမ့်ကဆိုပါတယ်။သမ္မတထရမ့်ကမုန်တိုင်းဟာတိတ်ကိုကြီးမားဖို့ရှိနေတာမို့သူ့အနေနဲ့တိုင်းပြည်မှာရှိနေဖို့တိတ်ကိုအရေးကြီးတယ်လို့ဆိုလိုက်ပါတယ်။အာကာသမှာအမေရိကန်ရဲ့စစ်ဘက်ရဲ့အစိုးဆုံးစိုးမိုးထားမှုကိုကာကွယ်ဖို့ဆိုပြီးအမေရိကန်အာကာသကုကဲမှုစစ်ဌာနချုပ်ကိုမနေ့ကစတင်ဖွင့်လိုက်ပါတယ်။သမ္မတအိမ်ပြည်တော်နှင်းစင်ဥယျံထဲမှာပြုလုပ်တဲ့စစ်ဌာနချုပ်သည့်စတင်ထူထောင်တဲ့ခန္ဓာမှာသမ္မတဒေါ်နယ်ထရမ့်ကဒီနေ့အမေရိကန်နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးမှာအာကာသရဲ့အထူးရေးပါမှုကိုအတိအမှတ်ပြုလိုက်တဲ့သမိုင်းဝင်နေ့တစ်နေ့ဖြစ်တယ်လို့ပြောလိုက်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လေးဦးကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်။အစည်းအဝေးထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နော်ဆင်လော့ဘစ်ဖြစ်ပါတယ်။ VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းကီလိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေထုံးလင်းပြီးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစို့ခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.